Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဩဂုတ်လ19ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။အင်္ဂလန်ညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။ဂျီရီရှာဘန်ဂျီဘရော့တာဒေသမှာထိန်းသိမ်းထားတဲ့အီရန်ရေနံတင်သင်းပေါ်ပြန်ထွက်သွားပါပြီ။ဆူဒန်သမ္မတဟောင်းအိုမာအယ်ဘရှီးယားကိုအကြမ်းဖက်ချဆမှုဆိုင်ရာဆွဲခြင်းနဲ့ဒီကနေ့စပြီးရုံးတင်ဆစ်ဆေးပါတယ်။စစ်ရောက်စမှုကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂကဆွဆွဲထားတဲ့ဒီလင်္ကာဗိုလ်ချုပ်တူးကိုသမ္မတကကြီးတက်ဦးစီးချုပ်ပြန်ခန့်ထားလိုက်ပါတယ်။ဒီသတင်းတွေနဲ့ဒုတိယစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ့်ထိတန်းရောက်သတင်းလွှာတွေမှာတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးနဲ့ကွတ်ခိုင်မြို့တွေမှာမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဒီကနေ့ဆက်ပြီးတော့ဖြစ်ပါတယ်
။ဒီနေ့တော့ကျွန်တော်တို့အမကြီးပေါ်မှာပဲလုံခြုံရေးထားတဲ့အခွင့်အရေးစစ်တပ်နဲ့လက်ချင်းတော့ဖြစ်ခဲ့ပါတယ်။အနာရောမရှိတော့ကိုခိုင်ရမြောက်ခ
ပ်ပုံမှုချုပ်ဇော်မင်းထွန်းပါရှင်တက်မတော်သတင်းမှန်ပြန်ကြားရေးကပြောသွားတာပါနောက်ပိုင်းသတင်းအပြည့်အစုံမကြခင်နားဆင်ရမှာပါရခိုင်ဘက်မှာလည်းရသေးတောင်မြေပုံနဲ့ဘူးသီးတောင်မြို့နယ်သုံးမြို့နယ်မှာတော့မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပါတယ်ဒီအပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေနဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေကတော့ဒီထိုင်းနိုင်ငံချင်းမြိုင်မြို့မှာဒီကနေ့တွေ့ဆုံပါတယ်နောက်ပြီးတော့ဒီအသက်သေဆုံးရတဲ့အထိဖြစ်ရတဲ့ H1N1 ရာသီတုတ်ကွေးအကြောင်းနောက်ဆုံးရသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့မဆုမြတ်မွန်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
ဥရောပသမဂ္ဂ EU ရဲ့တန်ခတ်အရေးယူမှုကိုချိုးဖောက်တယ်ဆိုပြီးဂျီဘရော့တာဒေသမှာဖမ်းထားတဲ့ UN ရင်းနှီးတင်သင်းမောဟာတနင်္လာနေ့မှာဂျီဘရော့တာကနေပြန်ထွက်သွားပါပြီ။ဆီးရီးယားကိုရင်နံပို့တယ်ဆိုတဲ့တန်တရားနဲ့ဖမ်းထားတဲ့တင်းမောကိုလွှဲပြောင်းပေးဖို့အမေရိကန်ကအကြိမ်ကြိမ်ပန်ကြားတာကိုဗြိတိရှဘဏ်ဂျီဘရော့တာဒေသတရားရုံးချုပ်ကဖယ်ချခဲ့ပြီးတဲ့နောက်အခုလိုတင်းမောပြန်ထွက်ခွင့်ရသွားတာပါ။ Greece 1ဆိုတဲ့နာမည်ကနေ Adrian Daria 1လို့နာမည်ပြောင်းလိုက်တဲ့တင်းမောဟာဂရိနိုင်ငံစိတ်ကန်းတစ်ခုစီကိုဦးတည်သွားနေတယ်လို့ရေချောင်းသွားလောက်မှုစောင့်ကြည့်ရေးအချက်လက်တွေကနေဒီကနေ့သိရပါတယ်။တော်မြင်လေတောင်းဝန်ရှိသူတွေကတော့တင်းမောဘဲကိုဥတီသွားနေတယ်ဆိုတာလူသိရှင်များအတိအပြုသေးပါဦး။တင်းမောကိုဂျီဘရော့တာရေပြင်ကနေထွက်တော်ခွင့်မပေးဘူး။အမေရိကန်ပြည်ထောင်စုရဲ့နောက်ထပ်ပန်ကြားချက်တစ်ခုကိုစနေနေ့နှောင်းပိုင်းအထိရခဲ့သေးတယ်လို့ဂျီဘရော့တာအစိုးရကပြောပါတယ်။တင်းမောကိုထိန်းသိမ်းထားဖို့နောက်ထပ်ဘဲလိုစ조사မှုမျိုးကိုမဆိုကန့်ကွက်တယ်ဆိုတာဒီရဝင်လမ်းကြောင်းတွေကနေတဆင့်အမေရိကန်အစိုးရကိုသတိပေးထားပြီးပြီလို့ဤရနိုင်ငံကြီးဌာနပြောခွင့်ရအဘစ်မူဆာဗီကဒီကနေ့သတင်းတောက်တွေကိုပြောပါတယ
်။ဆူဒန်သမ္မတဟောင်းအိုမာအယ်ဘာရှာအပေါ်အကျဉ်းပြတ်ချဆမှုဆိုင်ရာဆွဲချက်တွေနဲ့ခါတွန်းမျိုးတော်ကတရားရုံးတစ်ခုမှာဒီကနေ့စပြီးရုံးထုတ်ဆစ်ဆေးပါတယ်။နှစ်30ကြာတိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့ပြီးခဲ့တဲ့ဧပြီလမှာစစ်ကောင်းဆောင်တွေဘက်ကနေအာဏာသိမ်းဖျောက်ချလိုက်တဲ့သမ္မတဟောင်းဘာရှာကိုနိုင်ငံသားငွေကြေးပိုင်ဆိုင်မှုလက်ဆောင်တွေကိုဥပဒေနဲ့အညီမဟုတ်ဘဲလက်ခံရယူခဲ့မှုနဲ့ဆိုင်တဲ့ဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါဆာဒီအာရေဗျကနေဒေါ်လာတန်ပေါင်းများစွာလက်ခံယူခဲ့တယ်လို့စုံစမ်းစစ်ဆေးမှုတွေကိုဘာရှားကပြောခဲ့တဲ့အကြောင်းစုံစမ်းစစ်ဆေးသူတို့ကတရားရုံးမှာရှောက်ထားပါတယ်။အသက်85နှစ်အရွယ်ဘာရှားဟာအဖြူရောင်ရိုးရာဝတ်စုံကိုဝတ်ဆင်ထားပြီးတော့တရားရုံးအတွင်သူ့ကိုထည့်ထားတဲ့လောင်အိမ်လိုအချုပ်အခန်းထဲကနေတရားစစ်ဆေးတာကိုကြည့်နေခဲ့ပါတယ်။အခုအကျဉ်းဖြတ်ခြားစားမှုဆိုင်ရာတရားခွင်ကြောင့်နိုင်ငံတကာရာဇဝတ်တရားရုံး ICC မှာဘာရှားရင်ဆိုင်နေရတဲ့ပိုပြီးဆိုးဝါးတဲ့ဆွဆွဲချက်တွေကနေအာရုံပြောင်းမသွားသင့်ဘူးလို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့် AI အဖွဲ့ကပြောပါတယ်ဆူဒန်နိုင်ငံဒါဖောဒေသမှာနှစ်ပေါင်းများစွာဖြစ်နေတဲ့စစ်ပွဲကာလအတွင်းတမရဟောင်းဘာရှားဟာစစ်ရာဇဝတ်မှုတွေလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုကျူးလွန်ခဲ့တယ်လို့ ICC ကဆွဆွဲထားပါတယ
် IS အစွန်းရောက်ဖွဲ့ခိုလုံတွေရဲ့နေရာမှန်သမျှကိုအမြင့်ပြတ်ရှင်းလင်းသွားမယ်လို့အာဖဂန်နစ္စတန်တမရကအခိုင်အမာပြောလိုက်ပါတယ်အာဖဂန်နစ္စတန်နှစ်တရာပြည်လွတ်လပ်ရေးနှစ်ဖြစ်တဲ့ဒီကနေ့မှာတမရ Ashraf Ghani ကအဲ့လိုပြောတာပါစနေနေ့နှောင်းပိုင်းကမင်္ဂလာဆောင်ပွဲတစ်ခုမှာဘုံခွဲတိုက်ခိုက်တာကြောင့်ကလေးငယ်တွေအပါအဝင်လူပေါင်း63ဦးထက်မနည်းသေဆုံးပြီး180ကျော်ဒဏ်ရာရခဲ့တဲ့ဖြစ်ရဖြစ်ပြီးတဲ့နောက်သမရကအခုလိုပြောတာလည်းဖြစ်ပါတယ်။ကာဘူးမြို့တော်မှာဖြစ်တဲ့အဲ့ဒီဘုံခွဲတိုက်ခိုက်မှုပါသူတို့လက်ချက်ဖြစ်တယ်လို့ IS အစွန်းရောက်အုပ်စုရဲ့အာဖဂန်အဖွဲ့ဝဲကပြောထားပါတယ်။ဒါပေမဲ့လည်းဒီဆိုးရွားထိတ်လန့်မှုတိုက်ခိုက်မှုတွေတာလီဘန်အဖွဲ့မှလည်းတာဝန်ရှိတယ်လို့သမရဂါနီကပြောပါတယ်။ကျောင်းတွေပလီတွေနဲ့အများပြည်သူနဲ့ဆိုင်တဲ့တခြားနေရာတွေကိုတာလီဘန်အဖွဲ့ကိုယ်တိုင်ကနှစ်ပေါင်းများစွာရဲဆက်ဆက်တိုက်ခိုက်ခဲ့တာတွေကြောင့်တခြားအကြမ်းဖက်ဝါဒီတွေတိုက်ခိုက်ဖို့အတွက်ဖန်တီးပေးထားသလိုဖြစ်နေတယ်လို့ပြောပါတယ်။မင်္ဂလာပွဲမှာဘုံခွဲတိုက်ခိုက်မှုကိုတာလီဘန်အဖွဲ့ကပြစ်တင်ရှုတ်ချထားပါတယ်။အမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်အခြားသားတွေအပေါ်ဒီလိုရဲရဲဆက်ဆက်ရည်ရွယ်ချက်နဲ့တိုက်ခိုက်တာမျိုးကိုပိတ်ပင်တားမြစ်ထားပြီးခွင့်လွှတ်စရာအကြောင်းမရှိဘူးလို့တာလီဘန်ပြောခွင့်ရတူကပြောပါတယ်
။ဒ တရုတ်နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei နဲ့စီးပွားရေးမလုပ်ဖို့အမေရိကန်လုပ်ငန်းတွေကိုတားဆီးကန့်သတ်တာကိုအမေရိကန်အစိုးရကရပ်ပေါင်း90ထပ်ပြီးဆိုင်းငံ့ထားလိုက်ပါတယ်။ဒါပေမဲ့ Huawei ရဲ့ကုမ္ပဏီခွဲ၄ဒါဇင်နီးပါးကိုတော့ပိတ်ပင်စီးရင်ထဲမှာထပ်ထည့်လိုက်ပါတယ်။အမေရိကန်လုပ်ငန်းတွေအနေနဲ့ Huawei ပစ္စည်းတွေကိုဆက်မသုံးဖို့တုံးဆွဲသူတွေကိုတိုက်တွန်းထားချိန်မှာပဲအခုပြောင်းမှာအခက်အခဲထိခိုက်မှုတွေဖြစ်အောင်အချိန်ပိုလိုတယ်ဆိုတာအတိအမှတ်ပြုတဲ့အတွက်ထပ်ပြီးတော့အချိန်ပေးတာဖြစ်တယ်လို့ကုသရေးဝန်ကြီးဝင်ကြီး Wilbur Ross ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။လုံခြုံရေးအန္တရာယ်ရှိတဲ့နိုင်ငံသားလုပ်ငန်းတွေစီကနေဆက်သွယ်ရေးပစ္စည်းတွေကိုမတုံ့ရမဝယ်ရဆိုတဲ့ Tamara Trump မိလားကအမိန့်ထုတ်ပြန်ချက်အရအမေရိကန်နည်းပညာတွေ Huawei ကုမ္ပဏီဝယ်ယူမှုပိတ်ပင်တယ်လို့အမေရိကန်လုပ်ငန်းတွေကိုလည်း Huawei ထုတ်ပစ္စည်းတွေမတုံ့အောင်တားမြစ်ခဲ့တာပါ။အဲဒီကန့်သတ်ချက်ကိုဆိုင်းထားတဲ့ပထမရက်90ဒီကနေ့ပြည့်ထားတာသွားတာမို့နောက်ထပ်ရက်90ထပ်ပြီးဆိုင်းလိုက်တာဖြစ်ပါတယ်။ Huawei နဲ့ချိတ်ဆက်ထားတဲ့နောက်ထပ်ကုမ္ပဏီ46ခုကိုပိတ်ပင်တဲ့ကုမ္ပဏီစီးရင်ထဲမှာထပ်ထည့်လိုက်တယ်လို့ဝင်ကြီး Ross ရဲ့ကြေညာချက်ထဲမှာဖော်ပြထားတဲ့အတွက်အခုဆိုလို့ရှိရင်ပိတ်ပင်ကန့်တတ်တဲ့ကုမ္ပဏီပေါင်းက100ကျော်သွားပါပြီ။ဒါပေမဲ့လည်း Huawei ကုမ္ပဏီသူ့ရဲ့ကုမ္ပဏီခွဲတွေနဲ့ American ကုမ္ပဏီတွေကြားယာယီချိတ်ဆက်လုပ်ကိုင်ခွင့်ကိုကုသရေးဝန်ကြီးဌာနကရပ်ပေါင်း90ထပ်ပြီးသက်တမ်းတိုးပေးလိုက်တာဖြစ်ပါတယ်။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9390ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1509ကနေပြောထုတ်လည်ပေးနေပါရှင
်ဒီဝီကနေတနင်္လာညပဲသတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်စီရာဇမှုတွေကျူးလွန်ခဲ့တယ်လို့ဆက်ဆွဲခံထားရတဲ့သတိလင်္ကာဗိုလ်ချုပ်တူဦးကိုသတိလင်္ကာကြီးတက်ဦးစီးချုပ်အဖြစ်သမ္မတကခန့်လိုက်ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆက်ဆွဲခံထားရတဲ့ပေါ်နိုင်ငံတကာကစိုးရိမ်နေတဲ့ကြားမှာပဲအခုလိုခန့်လိုက်တာပါ။အသက်55နှစ်အရွယ်ဗိုလ်ချုပ်ရှာဗန်ဒရာဆီဗာကိုစီဦးစီးချုပ်များအဖွဲ့ရဲ့ဒုတိယအမြင့်ဆုံးရာထူးမှာဇန်နဝါရီလကတိုးမြင့်ခံထားပြီးတဲ့နောက်ကြီးတက်ဦးစီးချုပ်အဖြစ်သမ္မတမိုက်ထရီပါလာစီရီစနာကအခုလိုထပ်ပြီးတိုးမြင့်ခံထားလိုက်တာပါ။ဗိုလ်ချုပ်ရှာဗန်ဒရာဆီဗာကိုဒုတိယဗိုလ်ချုပ်ကြီးအဆင့်ရာထူးတိုးမြင့်လိုက်ပြီးတဲ့နောက်ကြီးတက်ရဲ့23ဦးမြောက်ဦးစီးချုပ်ဖြစ်သမ္မတကခံထားလိုက်ပါတယ်လို့ကြီးတဲ့ထုတ်ပြန်ချက်တခုမှာဖော်ပြထားပါတယ်။ဒီလင်ကပြည်တွင်းစစ်အတွင်းကြီးတဲ့တပ်မတစ်ခုရဲ့တပ်မှုဖြစ်ခဲ့သူရှာဗန်ဒရာဆီဗာဟာတမိခွတ်ထွက်ရေးဝါဒီတွေနဲ့ဖြစ်တဲ့နောက်ဆုံးအဆင့်တိုက်ပွဲတွေအတွင်းစစ်ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂကဆွဆဲထားပါတယ်။2009ခုနှစ်ကလုပ်ခဲ့တဲ့လုံးဝအကန့်အသတ်မဲ့ထိုးစစ်အတွင်းတရားခွတ်ထွက်ရေးတပုံတွေကိုဒီလင်ကလက်နက်ကင်တပ်တွေကအပိသက်နှိမ်နှင်းလိုက်တာကြောင့်လူပေါင်းတသိန်းကျော်တေဆုံးထားပြီးဖြစ်တဲ့38နှစ်ကြာပြည်တွင်းစစ်အဆုံးသတ်ခဲ့ပါတယ်။ပြည်ရင်းစစ်အဆုံးသတ်ခါနီကာလတွေမှာတမီးလူမျိုးတွေအများစုနေထိုင်တဲ့သတိလင်္ကာမြောက်ပိုင်းမှာအရက်သားတွေကိုအစုအလိုက်တပြတ်တာတွေရှိခဲ့ပါတယ်။အစိုးရတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်တမီးလူမျိုး4000လောက်သေဆုံးခဲ့တယ်လို့လူ့အခွင့်အရေးအဖွဲ့တချို့ကပြောပါတယ
်။ဟောင်ကောင်မှာတနင်္ဂနွေနေ့ကလုပ်ခဲ့တဲ့သတင်းစတဲ့ပတ်မြောက်ဆက်တိုက်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲမှာလူထောင်ပေါင်းများစွာပါဝင်ခဲ့ပါတယ်။ကြိုးကြောင်ပြေဆုံးပြီးအကြမ်းဖက်တဲ့ဆန္ဒပြပွဲတစ်ခုလုပ်ဖို့နေရာဒီကာလတစ်လျှောက်ဆန္ဒပြပွဲတွေကိုအဓိကလှုံ့ဆော်ခဲ့တဲ့အရက်ဖက်လူ့အခွင့်အရေးတပ်ဦးကနှိုးဆော်ခဲ့တာပါ။ဒီမတိုင်ခင်အရင်သတင်းပတ်ကုံဆန္ဒပြပွဲတွေအတွင်းဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားထိတိုက်တွေ့ပြီးရုံးရင်ဆန်ခတ်ဖြစ်ခဲ့တယ်လို့ပြီးခဲ့တဲ့ဟောင်ကောင်နိုင်ငံကလေစိတ်မှာနှစ်ရက်ဆက်တိုက်ရုံးရင်ဆန်ခတ်ဖြစ်ခဲ့တဲ့အတွက်လေရင်ခီးစစ်တစ်ထောင်နီးပါးဖြတ်ခဲ့ရပါတယ်။တနင်္ဂနွေနေ့တော့ဆန္ဒပြပွဲမတိုင်ခင်စနေနေ့ညနေဘက်မှာကနေဒါနဲ့ဥရောပသမဂ္ဂ EU ကပူးတွဲကြေညာချက်တရထုတ်ပြန်ပြီးတော့ဟောင်ကောင်လူထုရဲ့စုဝေးခွင့်ဆိုင်ရာအခြေခံခွင့်ရေးတွေကိုကာကွယ်ပြောကြားခဲ့ပါတယ်။ကနေဒါဆိုင်ရာတရုတ်တန်ယုံကဟောင်ကောင်အရေးနဲ့တရုတ်ပြည်တွင်းရေးကိုဝင်ဆွတ်ဖက်နေတာကိုကနေဒါအနေနဲ့ချက်ချင်းရပ်ဆိုင်ဖို့အတွက်တန်ယုံ website မှာထုတ်ပြန်ချက်ထုတ်ပြီးတော့တုံ့ပြန်ပါတယ်။ဒီတော့တွင်းမှာပဲဒီဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားသူတွေမှာပါဝင်နေသူတွေကိုနိုင်ငံရေးခိုးလုံခွင့်ပေးမယ်လို့ထိုင်ဝမ်ကကွန်းလန်းလိုက်တာကြောင့်ဒီပေါ်မှာတရုတ်နိုင်ငံကအမျက်ထွက်ခဲ့ပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြပွဲတွေကိုပေါ်နိုင်ငံကတုံ့ပြန်ချက်တွေနဲ့ပတ်သက်ပြီးသတင်းတွေအပြီးထုတ်လွှင့်မယ်နားဆင်ရပါမယ်
။ဆီးရီးယားမှာတူရကီရန်တန်းတစ်ခုလေကြောင်းကနေတိုက်ခိုက်ခံရတာကြောင့်အရက်သား3ဦးထက်မနည်းတေဆုံးသွားတယ်လို့တူရကီနိုင်ငံကပြောပါတယ်။ဆီးရီးယားတပ်ဖွဲ့တွေထိချုပ်ထားတဲ့အိုင်လစ်ပြည်နယ်ကိုရန်တန်းဦးတည်သွားနေခြင်းတိုက်ခိုက်ခံရတာလို့တာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားဒါမှမဟုတ်ရုရှားလေယာဉ်တွေကနေတက်ခိုက်တာလားဆိုတာကတော့ချက်ချင်းမသိရသေးပါဘူး။ဒီတိုက်ခိုက်မှုအပေါ်တူရကီကာကွယ်ရေးဌာနကအပြင်းအထန်ပြစ်တင်ရှုတ်ချပါတယ်။ရုရှားအနာဘိုင်တွေကိုမိမိတို့အကြင်ကြင်သတိပေးထားတဲ့ကြားကပဲရုရှားနိုင်ငံနဲ့ချုပ်ဆိုထားတဲ့နားလည်မှုစာချုပ်လားတွေသဘောတူစာချုပ်တွေကိုချိုးဖောက်ပြီးအိုင်လစ်ဒေသမှာဆီးရီးယားတပ်ဖွဲ့တွေကစစ်ဆင်ရေးတွေဆက်လုပ်နေတယ်လို့တူရကီစစ်ဖက်ထုတ်ပြန်ချက်တခုမှာပြောထားပါတယ
်။နေရာဒီကာလမှာနားထားတဲ့ဒီလွှတ်တော်အစည်းအဝေးတွေကိုပြန်ခေါ်မယ်လို့ပြောနေကြတဲ့အပေါ်ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကဒီကနေ့ပယ်ချလိုက်ပါတယ်။ဘာသဘောတူညီချက်မှမရဘဲ EU ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ရရောမယ့်အလားအလာရှိနေခြင်းကုန်ပစ္စည်းတွေပြတ်လတ်တာတွေနေဆက်မှာနှောင့်နှေးတာတွေဖြစ်လာမယ့်အပေါ်သတိပေးထားတဲ့အစိုးရမှတ်တမ်းတစ်ခုကိုအပြင်ကိုပေါက်ကြားလာခဲ့ပြီးတဲ့နောက်မှာနားထားတဲ့လွှတ်တော်စည်းဝေးပွဲတွေပြန်ခေါ်ဆွေးနွေးဖို့တိုက်တွန်းမှုတွေထွက်ပေါ်နေတာပါသဘောတူညီချက်တစ်ခုခုမရပဲ EU ကနေနှုတ်ထွက်မယ်ဆိုရင်ဘာတွေဖြစ်လာနိုင်သလဲဆိုတဲ့အပေါ်အစိုးရရဲ့ခန့်မှန်းချက်တွေကို Sunday Times သတင်းစာကြီးထဲမှာဖော်ပြခဲ့တာပါအဆိုပါဆုံးဖြစ်လာနိုင်တာတွေထဲမှာစေဝါပစ္စည်းတွေဝင်တာအဟန်တားဖြစ်မှာလက်ဆက်တဲ့စားအစာတွေရနိုင်ခြေရောသွားမှာရေတပ်ဆင်တဲ့ဓာတုပစ္စည်းတွေတင်သွင်းတာအဟန်တားဖြစ်တာလာနိုင်တာကြောင့်ရေတပ်ပြတ်တောက်သွားတာတွေဖြစ်နိုင်ခြေရှိလာမှာစားတာတွေပါဝင်ပါတယ်အဲ့လိုဆိုရတဲ့အခြေအနေတွေဖြစ်လာမဲ့အပေါ်မှာစီးပွားရေးပညာရှင်တွေခံမှန်းထားကြတာပေမဲ့ Brexit ကိုထောက်ခံသူတွေကတော့အဲ့ဒီခံမှန်းချက်တွေကိုကြောက်အောင်ခြောက်နေတဲ့ကိစ္စတွေဖြစ်နေပဲချပါတယ်။သတင်းစာထဲမှာဖော်ပြထားတာဟာဟောင်းနေပြီလို့ဝန်ကြီးချုပ်ဂျွန်ဆန်အစိုးရကပြောပြီးတော့လွှတ်တော်အစည်းအဝေးတွေကိုစီစဉ်ထားတဲ့အတိုင်းစက်တင်ဘာ3ရက်နေ့မှာပြန်ဆမယ်လို့ပြောကြားခဲ့ပါတယ်
။ကမ္ဘာဥရုယာသီပြောင်းလဲမှုကြောင့်ပျော်ကျပျက်စီးသွားတဲ့ Iceland ဒေသကတက်တန်း1900ရှိပထမဆုံးရေခဲတော်အော့ဂျိုကူးကိုနောက်ဆုံးနှုတ်ဆက်ပွဲတစ်ခုတနင်္လာနေ့ကလုပ်ခဲ့ပါတယ်။အိုက်စလန်ဝန်ကြီးချုပ်ကက်ထရင်ဂျက်ကော့ပ်စတော်ဒီယာ၊တဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးဂုဒ်မန်ဒါ-အင်ဂီ-ဂူဘရန်ဆန်နဲ့အိုင်ယာလန်သမ္မတဟောင်းမေဘီ-ရောဘင်ဆန်တို့အပါအဝင်လူ100လောက်ဟာအော့ဂ်မီတောင်ပေါ်မှာလုပ်တဲ့အခမ်းအနားကိုနှစ်နာရီကြာတောင်တက်ပြီးတော့ပါဝင်ခဲ့ကြတာပါ။ရေခဲတောင်ကိုအိုက်စလန်ဘာသာစကားနဲ့ခေါ်တဲ့ဂျိုကူးဆိုတဲ့စကားလုံးကိုနာမည်ကနေဖြုတ်လိုက်ပြီးတဲ့နောက်အခုတော့အော့ဂ်လို့ပဲခေါ်တော့တဲ့ရေခဲတောင်အတွက်အမတ်တရစာရေးထားတဲ့ကြီးပွဲတစ်ချက်ကိုကလေးတွေကတက်ဆင်ကြပါတယ်။အမတ်တရကြီးပွဲပေါ်မှာအနာဂတ်အတွက်စားရဆောင်ဆိုတော့ကိုပုံဖော်ရေးသားထားပြီးတော့ရေခဲတောင်တွေယူရင်းပျက်စီးလာတာနဲ့ဥရုယာသီပြောင်းလဲမှုရဲ့တက်ရောက်ချက်တွေကိုလူတွေသတိပြုမိလာစေဖို့ဤရွယ်ပါတယ်။ Nordic ဒေသနိုင်ငံတွေဖြစ်တဲ့ဒိန်းမတ်၊နော်ဝေး၊ဆွီဒင်၊ဖင်လန်နဲ့အိုက်စလန်နိုင်ငံတွေကကောင်းဆောင်တွေနဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာ-မာကယ်တို့အိုက်စလန်ကမ်းရိုးတန်းမြို့တစ်မြို့ဖြစ်တဲ့ Reykjavik မှာမနေ့ပြန်အင်္ဂါနေ့တွေ့ဆုံတဲ့အခါဥရုယာသီပြောင်းလဲမှုဆိုင်ရာကိုဦးစားပေးလုပ်ငန်းတစ်ခုဖြစ်သတ်မှတ်ရေးပြောဆိုဖို့စီစဉ်ထားတယ်လို့အိုက်စလန်ဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာ။
တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook စာမျက်နှာနဲ့ VOA ရဲ့ website မှာတပြိုင်နက်တည်းနှာစင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးနဲ့ကုတ်ခိုင်ဘက်မှာတော့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့နဲ့မြမစစ်တပ်တို့ကြားတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာကြောင့်ဒေသခံတွေစားတောက်နေထိုင်အခက်ကြုံနေရပါတယ်စစ်ဘေးတိမ်းရှောင်တဲ့ဥယေကလည်းပို့တိုးလာနေပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းပြင်းဦးလင်ကတက်မတော်နီးပညာတက္ကသိုလ်အပါအဝင်နေရာ၅နေရာကိုမြောက်ပိုင်းမဟာမိတ်ဖွဲ့တွေကတိုက်ခိုက်ခဲ့တဲ့နောက်ပိုင်းကလေးကရှမ်းမြောက်ဒေသမှာတိုက်ပွဲတွေခက်စိတ်စိတ်ဖြစ်လာတာပါအသေးစိတ်ကိုတော့ VOA သတင်းတောင်မက်မီခသတင်းပေးပို့ထားပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေခက်စိတ်စိတ်ဖြစ်လာတာနဲ့အတူပဲကျေးရွာတွေကစစ်ဘေးဒုက္ခတွေတော်တော်များများဟာနီးစပ်ရာမြို့တွေနဲ့လုံခြုံတဲ့နေရာတွေစီကိုခိုအောင်ဖို့ရောက်ရှိနေကြပါတယ်။ပြီးခဲ့တဲ့ဩဂုတ်15ရက်နေ့ကတအောင်ပလောင်ဖွဲ့ TNLA ကိုကန့်ဖွဲ့ MNDAA ရခိုင်အဖွဲ့ AA တို့ပူးပေါင်းပြီးပြင်းဦးလွင်နဲ့နောင်ချိုမြို့နယ်ကတပ်မတော်ရဲစခန်းစစ်ဆေးရေးဂိတ်တွေကိုတိုက်ခိုက်ခဲ့ပြီးနောက်ပိုင်းမှာတော့ရှမ်းပြည်နယ်ကမူဆယ်ကုတ်ခိုင်တိန်းဒီလာရှိုးကြောင်မဲကွန်းလုံးစားတဲ့နေရာတွေမှာပါတိုက်ပွဲတွေပစ်ခတ်မှုတွေဇက်တိုက်ဖြစ်ပွားနေကြတာပါဒီကနေ့မှလည်းတိုက်ပွဲတွေဖြစ်ခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်စော်မင်းထွန်းကအခုလိုပြောခဲ့ပါတယ်
။ဒီနေ့တော့ကျွန်တော်တို့အမကြီးပေါ်မှာပဲအလိုလိုလုံခြုံရေးထားတဲ့ဆက်လက်စီးပွားမှုတွေကြောက်ဖြစ်ခဲ့ပါတယ်။ကျွန်တော်တို့မရှိပါဘူး။ခုတ်ခိုင်ရမြောက်ခက်မှာမဖတ်တာပဲတော့ထိခိုက်တာရမှုမရှိဘူးလို့ဝန်ဖြေထားပါတယ
်။ပြီးခဲ့တဲ့ဩဂုတ်18ရက်နေ့18ရက်တုန်းမှာတိုက်ပွဲအကြိမ်ကြီး20ကြော်ရှိခဲ့တယ်လို့သူကဆိုထားပါတယ်။ဩဂုတ်18ရက်နေ့မှာလာရှိုကုတ်ခိုင်မူဆယ်လမ်းကြောင်းမှာတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့ပြီးတိန်းဒီကွမ်လုံလမ်းပေါ်မှာတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်တပ်မတော်ဘက်ကသတင်းထုတ်ပြန်ချက်တွေအရဩဂုတ်18ရက်နေ့မှာကုတ်ခိုင်နှစ်ဖက်ကမူဆယ်ဒေသတဝိုက်မှာတိုက်ပွဲ5ကြိမ်လာရှိုမြို့အရှေ့မြောက်ဘက်ကုန်းစာဘက်မှာတော့မြောက်ပိုင်းလက်နက်ကိုင်အင်အား200လောက်ကတပ်မတော်စစ်ကြောင်းတွေကိုပြန်လည်ခုခံတိုက်ခိုက်တာလာရှိုတိန်းဒီကုတ်ခိုင်105မိုင် ပြည်အောင်စုလမ်းမကြီးတလျှောက်မှာတိုက်ပွဲ၁၀ကြိမ်လောက်ဇက်တိုက်ဖြစ်ပွားခဲ့တယ်လို့ဖော်ပြထားပါတယ်။တိုက်ပွဲတွေနဲ့ပတ်သက်လို့ DNL ပြောခွင့်ရဘုံမှုမိုက်အိုက်ကျော်ကတော့
တိုက်ပွဲကတော့ဒီမီးတင်းတော့တဖြည်းပွားမှုတော့ရှိတယ်လို့သတိရတယ်။ဒါမဲ့ဒီစရတော့မရသေးဘူး။မနေ့ကတော့ရှိတယ်နော်မနေ့15 16 18တော့ရှိတယ်။ဒီတိုက်ပွဲကတော့တောက်လျှောက်ဒီတပ်ပကလည်းညာကြီးဆက်ဖြစ်လာတယ်။ဒီသူစီကတိုင်းမရှိနေတယ်။အဲ့တော့ဒီတိုင်းလူတော့ပြန်ပြန်ဖြစ်လာတယ်ပြောမယ်ဆိုတော့ကျွန်တော်ကသူစစ်မဟုတ်ဘူးကျွန်တော်ကခုခါကကိုယ်စစ်ဖြစ်တယ်တပ်ပကသူစစ်ရလုံနေတာကျွန်တော်ဒီတော့မလို့ကျွန်တော်ဒီမှာတော့ကြာပြီ
တိုက်ပွဲတွေဆက်ဖြစ်နေတဲ့နောက်ဖက်ကမှစားတော့ဖို့အကက်ခဲတွေဖြစ်နေပြီးလမ်းဘန်းဆက်သက်ရေးတွေပြတ်တောက်နေတာကြောင့်အတိဒုက္ခရောက်နေရတယ်လို့နောက်ဖက်ကမှနေထိုင်သူဦးကျော်ဝင်းက VOA ကိုခုလို
့တိဒုက္ခကတော့တပြားဟိုရွာပြင်းတော့ထွက်လို့မရတော့ပြေတယ်မရထိုင်ရတာလဲကျဉ်ကျုပ်တယ်စားတော့ရတာလဲဒုက္ခရောက်ကြတာပေါ့ကားသွားလာတွေကလည်းမရှိဘူးလေရာချိုးဘက်ကလာတဲ့ကားတွေကလည်းမရှိဘူးမူဆယ်ဘက်ကလာတဲ့ကားတွေကလည်းမရှိဘူးဆိုတော့ကြားရရွာတွေကစာရေးတော်ရတော့နည်းနည်းခက်ခဲတာပေါ့ဆူတောင်းပေးပါမြန်မြန်နဲ့ခုနဆိုလိုပေါ့ငင်းငင်းအောင်လဲဆူတောင်းပေးပါတော့
တိုက်ပွဲကြောင့်စစ်ဘေးရှောင်နေသူဥယျာဉ်တိုးလာနေပါတယ်လာရှိုးမြို့မန်စုဖုံကြီးကျောင်းတိန်နီနဲ့ကုတ်ခိုင်မြို့အနီးမှာရှိနေတဲ့ဖုံကြီးကျောင်းတချို့နဲ့ကချင်နှစ်ချင်းခရိယံကျောင်းအချို့တွေမှာပြည်သူတွေခိုလုံနေရပါတယ်။လက်တလုံးမှာဒုက္ခတဲ့ဥယျာဉ်2000ကျော်လောက်ရှိနေပါတယ်။မနေ့ကလက်နက်ကြီးကြလို့ရွာသားတိတ်ဆုံးခဲ့တဲ့ကုန်းတက်ရွာအနီးကကျေးရွာတွေမှာလည်းရွာကန်လူလူတွေဟာထွက်ပြေးနေရတယ်လို့လူမှုကွယ်ဆယ်ရေးလုပ်နေတဲ့လာရှိုးလူငယ်အဖွဲ့ဥက္ကဋ္ဌဆိုင်ဟန်ကဆိုပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ညီနောင်3ဘွဲ့ဖြစ်တဲ့ TNL တအန်းပလောင်တက်AA ရခိုင်လက်နက်ကင်တက်တဲ့ MNDAA ကိုကန်လက်နက်ကင်တက်သုံးခုရဲ့ဩဂုတ်လ15ရက်နေ့တိုက်ခိုက်မှုအတွင်းမှာတော့မြမလုံးညုံရေးတပ်ဖွဲ့ဝင်တွေနဲ့အရတားအချို့တိုက်ဆုံခဲ့ရပါတယ်။တိုက်ခိုက်မှုတွေအတွင်းအကြဆုံးဘလောက်ရှိလဲဆိုတာကတော့တပ်မတော်ဘက်ကရောတိုင်းရင်းသားလက်နက်ကင်အဖွဲ့တွေဘက်ကရောထုတ်ပြန်ထားတာမရှိသေးပါဘူး။တိုက်ပွဲတွေအတွင်းလမ်းတရားအချို့ပျက်စီးခဲ့ရပြီးအဲ့ဒီအထဲမှာမန်းလေးနောင်ချူလာရှိုးလန်ကဂုတ်တွင်းတရားတိန်းဒီကွန်းလုံးချင်းရွှေဟော်ပေါ်ကတံတားအမှတ်6မြင်းဆောင်31တံတားအမှတ်4မြင်းဆောင်16တံတားအမှတ်1မြင်းဆောင်14လို့ပြည့်စည်ခဲ့ရကြောင်းစောက်လို့ရဝင်ကြီးဌာနဘက်ကတည်င်းထုတ်ပြန်ထားပါတယ်ရှင
်မှတ်မိခါပါရှင်အခုလိုမျိုးမြမတက်မတော်ထိန်းချုပ်ထားတဲ့နေရာတွေကိုမြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကဝင်ရောက်တိုက်ခိုက်တာနဲ့ပတ်သက်ပြီးလူသေးချေဒဏ်ရာရရှိတဲ့အထိဖြစ်ရတာကတော့မြမနိုင်ငံရဲ့မြောက်ပိုင်းဒေသငြိမ်းချမ်းရေးကိုထိခိုက်စေလို့တရုတ်နိုင်ငံအနေနဲ့ဆန့်ကျင်တဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူကတုံ့ပြန်တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကဒီကနေ့ထုတ်ပြန်ပါတယ်။ဒါအပြင်တရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်ငြိမ်းချမ်းရေးနဲ့မြန်မာငြိမ်းချမ်းရေးဖြစ်စဉ်ကိုတရုတ်အနေနဲ့ထောက်ခံပြီးတော့မြောက်ပိုင်းဒေသအပြည့်ခတ်ရစဲရေးအခြေအနေကိုဆက်ထိန်းထားဖို့ကိုလည်းတရုတ်နိုင်ငံဘက်ကတိုက်တွန်းထားပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကစီရေးအခြေအနေသတင်းကိုတင်ဆက်ပေးကြပါမယ်။စီရေးတင်မာမှုတွေရှိနေတဲ့ရခိုင်ပြည်နယ်ထဲမှာတော့မနေ့ကတရက်ထဲမှာပဲရသေးတော်မြို့နယ်မြေပုံမြို့နယ်နဲ့ဘူးသီးတော်မြို့နယ်၃ခုမှာမြမစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ AA တာဝန်ရှိတဲ့သူတွေနဲ့ဒေသခံတွေကပြောပါရတယ်။တပ်မတော်ဘက်ကတော့မနေ့ကဘူးသီးတော်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်တွေသိမ်းဆည်းရရှိခဲ့တယ်လို့ပြောပါရတယ်။ဒီအပိုင်းတွင်တိုက်ပွဲမှာတော့နှစ်ဖက်ထိခိုက်မှုတွေရှိခဲ့ပါတယ်။အသေးစိတ်နိုင်ကိုအင်ကသတင်းပေးပို့ထားပါရတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်မနေ့ကတရက်ထဲမှာပဲရတိတောင်မြေပုံနဲ့ဘူတိတောင်မြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီမနေ့ကဩဂတ်လ16ရက်နေ့မှာရတိတောင်နေ့နေ့ထီးမှာတော့မင်းတောင်ရွာနဲ့ဒီပိန်းတိုးရွာကြားမှာတစ်ကြိမ်နောက်ပြီးတော့ဒီအမြဲတောင်ရွာနဲ့ငစံဘိုးရွာကြားမှာတစ်ကြိမ်ပေါ့နော်နောက်ပြီးတော့ဒီဆင်းရှင်းလေးမှာပဲဒီမြေပုံမြို့နယ်ဖောက်ခုံလွာရဲ့အနောက်ဖက်ပေါ့နော်ခမ9956ပေါ့နော်ပန်ရွေးချေတဲ့နယ်ဒီကျွန်တော်တို့ရခိုင်တပ်တို့လှုပ်ရှားစစ်ကြောင်းတို့တိုက်ပွဲဖြစ်ခဲ့တာရှိ
ဒီအခါကျဆင်းရှင်းလေးမှာလည်းဒူးဒီတော်မြို့နယ်ခေါင်းဖိတ်ကလောရွာရဲ့အရှိတ်ဖက်ဒီကမာစစ်ကြောင်းကြီးကိုကျွန်တော်တို့ရခိုင်တပ်တို့ကော်မန်ဒိုတွေလည်းနေပြီးတော့စီးနင်းတိုက်ခိုက်ခဲ့တာရှိတယ်ဆင်းရှင်းလေးတရေထီးမှာမြို့နယ်တုံးခုမှာဖြစ်တဲ့တိုက်ပွဲတွေဖြစ်ခဲ့လို့တခြားမှာလည်းဒီရန်သူကောင်နေပြီးတော့မစင်းသာဥစားကြားဆင်းပြီးတော့ဒါရတဲ့သူတွေအများကြီးရှိတယ
်မနေ့ကရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေများပြားတယ်လို့ AA ဘက်ကပြောနေတယ်လို့တိကျသိမပြုနိုင်သေးပါဘူး။မနေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့ရတိတ်တောင်မြို့နယ်မငင်းတောင်ရွာနဲ့ပြင်းတော်ရွာဟာလုံခြုံရေးစိုးရိမ်နေရတဲ့ဒေသဖြစ်လို့ရွာသားများပြားဟာစစ်ဘေးသိမ်းရှောင်နေကြရပြီးရွာထဲမှာတော့တက်ကြီးရွယ်အိုတွေသာကျန်ရှိနေတယ်လို့ပြင်းတော်ရွာအုပ်ချုပ်ရေးဖွဲ့ဝင်သူကပြောပါတယ်။
အဲ့ဒီကရော်တယ်မှာအကုန်လုံးကစစ်တောင်မြို့ပေါ်မှာပဲနေရမြားတယ်ရော်မှာကပြင်ဆောက်တက်ကြီးရိုးတွေတန်းငါးစီရော်အရွယ်လောက်အဲ့လောက်ပဲကျန်နေတယ်ဒီရော်မှာကလည်းလွန်ကျွေးကအဲ့ဒီကမှာဟိုမကောက်တော့ဒီမြို့ပေါ်မှာပဲနေရမြားတယ်
ဒီကိန်းပြည်နယ်အတွင်းတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးတမရတော်တရိမှန်ပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စုံမင်းထွန်းကခုလိုပြောပါရယ်မနေ့ကတော့ဒီလိုဖုန်ညိုလိုက်ကြမှာတော့ဖုန်ညိုလိုက်ကြမှာနေနေပိုင်းတော့မှာဒီလိုဖြစ်နေတဲ့ဖြစ်ဖြစ်ခဲ့တယ်။ရန်သူဒီကလက်နဲ့တလက်ရလိုက်တာရှိတယ်အဲ့ဒါရှိဘူးဒီတောင်မြို့နယ်ဖုန်ညိုလိုက်ရွာဘက်မှာဒါတိုက်ပွဲဖြစ
ဖြစ်ပွားခဲ့တယ်လို့ကန်သောက်ကြီးဒေတာခန့်ဒူးကပြောပါတယ်။
မြန်မာကန်တော်ဒီဘက်မှာတပွဲရဲ့ချမ်းနေတယ်။ဒီကောင်မျိုးလေရှောက်ဆောင်တောင်ကန်တော်ဦးမျိုးရဲ့ဝင်ရောက်ရှောက်ဆောင်တောင်ပြည်ကနေရအောင်ပြောတဲ့ရှောက်ဆောင်ရအောင်ရှိတယ်။ဒါကလည်းပြင်းနေတယ်။အုံကုလဆန်ကားရဲ့နေတုန်းကကြောက်တော်မျိုးနယ်ဂျင်းကားစေးရွာနောက်တောင်ဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတော့နှစ်ဖက်တိုက်ခိုက်ကြဆုံမှုတွေရှိခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိ ရှိတယ်။အဲ့ဒီတိုက်ပွဲမှာတော့ဒီဓမ္မပိတ္တကနေပြီးတော့၄ဦးကြာဆုံးတာရှိတယ်။နောက်ဒီကျွန်တော်တို့ကခိုင်တပ်တွေကလည်းပဲစစ်ကြည့်တို့၃ဦးဒါတိုင်းပြည်နဲ့ဒီမျိုးတွေဆက်တည်ပြရတာရှိတယ
်။ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေကလည်းကျယ်ပြန့်စွာဖြစ်ပွားနေပါတယ်။နှစ်ဖက်တိုက်ပွဲကြောင့်စစ်သွေးမြို့ပါဝင်မြောက်ပိုင်းမြို့နယ်တွေမှာစစ်ဘေးသင့်ပြည်သူစုစုပေါင်း 6,000 ကျော်ရှိနေပြီလို့စစ်တမ်းကောက်ယူထားတဲ့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံး REC ကဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ကွင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အပြည့်ရဲ့အဖွဲ့တွေနဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တွေဒီကနေ့ထိုင်းနိုင်ငံမှာတွေ့ဆုံကြတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။MCA တနိုင်ငံလုံးအပြည့်ခတ်ရဲစဲရေးစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေနဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေထိုင်းနိုင်ငံချင်းမှညို့မှာဒီကနေ့တွေ့ဆုံပြီးတော့ရပ်တန့်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းတွေပြန်ဆနိုင်ရေးဆွေးနွေးညှိနှိုင်းခဲ့ကြပါတယ်။ဒီထက်ကမှ KNU နဲ့ RCSS ရှမ်းတောင်ပိုင်းအဖွဲ့တွေဟာငြိမ်းချမ်းရေးဆွေးနွေးပွဲတွေကနေရက်ဆိုင်ကြောင်ကြေညာထားတာမို့လို့ဒီဆွေးနွေးပွဲကိုတော့အလွတ်သဘောဆွေးနွေးပွဲဖြစ်သတ်မှတ်ကြပါတယ်။ MCA စာချုပ်ပါဝေါ်ဟာရသတ်မှတ်ချက်တွေကိုနှစ်ဖက်ပြန်လည်ဆွေးနွေးဖို့ရှိတယ်လို့လည်းသိရပါတယ်။အသေးစိတ်ကို VOA သတင်းတော့ကိုဇော်ထက်မေးမြန်းစုံစမ်းထားပါတယ
်။အစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်စစ်ပွဲဒီနေ့ဩဂုတ်လ19ရက်ညနေပိုင်းထိုင်းနိုင်ငံချင်းမိုင်မြို့မှာဇရုတ်ထအချိန်မြောက်လူသဘောတွေ့ဆုံကြပြီးအစိုးရငြိမ်းချမ်းရေးကော်မရှင် NRPC ဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်အဆိုပြုချက်၄ခုကိုဆွေးနွေးရတယ်လို့ကနဦးသိရပါတယ်။အစိုးရကိုယ်စားလှယ်အနေနဲ့အမျိုးသားပြန်လည်သိမ်းရေးနှင့်ငြိမ်းချမ်းရေးဘဝဌာန NRPC ဘက်ကအငိမ့်စားဒုတိယဗိုလ်ချုပ်ကြီးဦးခင်စောဦးဦးလားမောင်ရွှေတို့တက်ရောက်ပြီးNCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဖြစ်တဲ့ပအုပ်အမျိုးသားလူမျိုးရေးအဖွဲ့၊ကရင်အမျိုးသားအစည်းအရုံး၊ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ၊မွန်ပြည်သက်ပါတီ၊ချင်းအမျိုးသားဒီမိုကရက်တစ်တပ်ဦး၊ဒီမိုကရေစီအကျိုးပြုကရင်တပ်မတော်၊ရခိုင်လူမျိုးရေးပါတီ၊မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး၊ကရင်ငြိမ်းချမ်းရေးကောင်စီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဘက်ကကိုယ်စားလှယ်တွေဒီနေ့တက်ရောက်ခဲ့ပါတယ်။ဒီမိုကရေစီဖက်ဒရယ်တည်ဆောက်ဖို့ရှင်းရှင်းလင်းလင်းဖော်ပြချက်ကြီး NCA မှာမရှိလို့ဒါကိုလည်းငြိမ်းချမ်းရေးအတွက်ဆွေးနွေးပွဲကနေနီလန်းရှာနေရဲ့အကြောင်းမွန်ပြည်သက်ပါတီဒုတိယဥက္ကဋ္ဌနိုင်ဟန်သာကပြောပါတယ
်။တိစုနေတဲ့ဒီဟိုဇာဘောလေဆွေးနွေးပွဲကိစ္စမှာလည်းတို့ကတော့ဟိုဒင်းတွေဟိုနီလန်းတွေရှာနေပါတယ်။နောက်အချက်လက်တွေအဲ့မှာဟို NCA ဆက်လုံးနေပေါ်တချို့ဝဟတာတွေပေါ်အတိတ်ပဲဖွင့်နေနေမှာတို့ကတော့သူညောင်ဝတ်လေတို့ကအတိတ်ပဲဖွင့်နေတယ်အဲ့ဒါတွေလုပ်နေတယ
်။20ရက်မနက်ပိုင်းမှာ NRPC ဘက်ကကရင်မျိုးသားအစည်းအရုံး KNU ညနေပိုင်းမှာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့လည်းတိကျတွေ့ဆုံသွားဖို့ရှိပါတယ်။ဒီနေ့ချင်းမိုင်စည်းဝေးမစခင် RCSS ကဗိုလ်မှူးကြီးဆိုင်ငင်းကို VOA ကမေးကြည့်ရတဲ့အခါမှာတော့
ငုံးစေတော့အတိအကျမသိရသေးဘူးတော့ကျွန်တော်နားလည်တလို့ဆိုရင်တော့ဒီအခုငင်းငင်းလုပ်ငန်းစဉ်ကလည်းရက်တက်နေတာဒီနေ့ကြော်ပြီးတော့လေဒီငင်းငင်းလုပ်ငန်းစဉ်ကစဖို့တော့ဘယ်လိုကြမလဲဘောတော့ဒီငင်းငင်းလုပ်ငန်းစဉ်မှာတိစုနေတဲ့အရာတွေကိုဘယ်လိုနိုင်ရှာကြမလဲဆိုတဲ့ဟာလောက်ပဲအဲ့လောက်ပဲအကောင့်ချတိထားရတယ်ဆိုရင်
မနေ့ကကရင်မျိုးသားအစည်းအရုံး KNU KNLA တက်မှ9နယ်မြေရဲမှာတက်မတော်ကလမ်းဖောက်လုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်တင်းမာမှုတွေရှိခဲ့လို့ KNU ဘက်ကငြိမ်းချမ်းဆွေးနွေးပွဲတွေကိုရက်ဆိုင်ကြောင်း2018အောက်တိုဘာ15ရက်နေ့ပြီးအစည်းအဝေးအပြီးကြေညာခဲ့ရပါရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကလည်းပြီးခဲ့တဲ့27ရာစုပင်လုံအစည်းအဝေးမတိုင်ခင်သူ့ရဲ့ရှမ်းပြည်နယ်အတွင်းနိုင်ငံရေးဆွေးနွေးပွဲတွေကိုတက်မတော်ကပိတ်ပင်တားဆီးရရရှိခဲ့လို့ငြိမ်းချမ်းဆွေးနွေးပွဲတွေမှာမပါဖို့ဆုံးဖြတ်ခဲ့ရပါအဲ့ဒီနောက်လူတဘောတွေ့ဆုံပွဲတွေကနေအဖြေရှာနေခဲ့တာဖြစ်ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးကိုလည်း27ရက်ကနေ24ရက်အထိ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသအဖွဲ့တွေကချင်းမိုင်မှာဆက်လုပ်သွားဖို့ရှိပါတယ်။ PPSD အစည်းအဝေးပြီးရင်တော့အစိုးရတက်မတော်နဲ့ NCA အပြည့်အရေးထိုးထားတဲ့အဖွဲ့တွေသုံးဖွဲ့ဆိုင်တွေ့ဆုံဖို့ရှိရလို့လည်းပြောနေကြတာပါ။ဒီနေ့ပွဲကိုတက်ရောက်လာတဲ့အစိုးရကိုယ်စားလှယ်တဦးကတော့အစိုးရဘက်ကအရင်ကတည်းကဒါကိုကန့်လန့်နေခဲ့ရလို့ဆိုပါတယ်။
ယောက်ပိုင်းမှာဟာမိတ်သုံးပွဲရဲ့ဆစ်စင်ရင်နဲ့အတူပဲအခုယောက်ပိုင်းတွင်ရှမ်းပြည်မြောက်ပိုင်းမှာဖြစ်လာတဲ့စီပိပိခါတွေဟာမြမညီငယ်ရေးလုပ်ငန်းစဉ်အတွက်တော့ကြီးမားတဲ့စိန်ခေါ်မှုတရဖြစ်လာပါပြီ။လက်ရှိညီငယ်ရေးလုပ်ငန်းတွေတုံ့ဆိုင်နေတယ်လို့ပဲအနောက်ဘက်မှာဆိုရင်လည်းအေးအေးရခိုင်အဖွဲ့နဲ့တိုက်ပွဲတွေကြောင့်ဒေသမှာမတည်ငြိမ်မှုတွေရှိနေပါတယ်။ညီငယ်ရေးဆောင်ရွက်နေချိန်မှာပဲအခုလိုမျိုးစီပိပိခါတွေပို့ပြီးတော့တင်းမာလာတာဘာကြောင့်ပါလဲ။လာမယ့်အင်္ဂါနေ့ညဒဲရီလိုက်စီစဉ်မှာအဖြေရှာကြည့်အောင်ပါ။ပါဝင်ဆွေးနွေးမြန်မြန်လို့ရတဲ့သွားရှင်တွေအနေနဲ့ VV မြန်မာပိုင်းကိုကုရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပြီးမှဖြစ်ပါတယ်။ဒါမှမဟုတ်ကုရဲ့အမြင်ကုရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VV မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-999ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးအဖြစ်ရှာကြမယ်သွားရှင်တွေကိုကြိုဆိုပါရခင်။
မနက်ပြန်အင်္ဂါညဒဲလီလိုက်စီစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့မြန်မာနိုင်ငံမှာ H1N1 ရာသီတုပ်ကွေးရောဂါကြောင့်သေဆုံးသူဘယ်လောက်ရှိသွားပြီလဲဆိုတဲ့သတင်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာတော့ H1N1 PDN09 အမျိုးအစားရာသီတုပ်ကွေးနဲ့ဆက်ဆက်ပြီးတော့သေဆုံးသူက69ဦးရှိသွားပြီလို့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ပါတယ်။သေဆုံးသူအများစုကတော့တခြားရောဂါအခံတွေနဲ့သေဆုံးကြတာဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်မို့လို့ရာသီတုပ်ကွေးရောဂါလက္ခဏာခံစားရတဲ့ဆိုရင်နှီးစက်ရာဆေးရုံဆေးခန်းတွေကိုအမြန်ဆုံးသွားပြီးပြဖို့ကိုလည်းကျန်းမာရေးတာဝန်ရှိတဲ့သူတွေကတိုက်တွန်းပါတယ်။အသေးစိတ်ကိုတော့ VOA သတင်းတော်ကိုထက်အောင်ခန့်ကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်။
ဇန်နဝါရီလကနေဩဂုတ်လလထိမြန်မာနိုင်ငံတဝမ်းရာသီတုပ်ကွေးယောဂဘူတန်ရရှိသူ1300ကျော်မှာပိုးတွဲရှိသူ9ကျော်ရှိပြီးအဲ့ဒီတွေကနေ69တည်ဆုံးခဲ့တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်။တည်ဆုံးသူအများဆုံးကတော့လူကြီးများတဲ့ရန်ကုန်တိုင်းဒေသကြီးကဖြစ်ပြီး66ဦးတည်ဆုံးထားပါတယ်။ H1N1 PDN09 အမျိုးအစားရာသီတုပ်ကွေးပိုးနဲ့ဆက်ဆက်ပြီးတည်ဆုံးသူအများစုကတော့အခြားယောဂအခံတွေကြောင့်ဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနဒုတိယညင်ကြားရေးမှူးဒေါက်ခင်ကြီးက VOE ကိုပြောပါတယ
်။ဟိုရာသီတုပ်ကွေးကြောင့်တည်တာက8ယောက်။နောက်အသက်ငယ်တဲ့သူအသက်ကြီးလို့လည်းဒီမှာရာသီတုပ်ကွေးကြောင့်တည်တာ10ယောက်ဆိုတော့18ယောက်ပေါ့နော်။18ယောက်အဲဆို81ယောက်ကကြတော့နောက်ခံသူတို့မှာဆိုရင်ဟိုယောဂရှိနေတာပေါ့နာတာရှိယောဂလက္ခဏာတွေရှိနေတာ။အဲရှိနေတဲ့သူက81ယောက်ပေါ့နော်။ဒီတည်ဆုံးနေဆိုတာကလည်းကျမတို့တည်ဆုံးနေသူတာပြောနေတာတကယ်ကြေကြလို့ရှိရင်ဆေးရုံစုစုပေါင်းတက်တဲ့ကုသမှုခံယူရတဲ့သူ400တိတိရှိတယ်။အဲဒီ400မှာကျမတို့ကြောက်ကင်းပြီးဆေးရုံအဆင်သွားတဲ့ဒီမှာ259ဆိုတော့အဲ့ဒီဟာတူတက်ပေါ့နော်။ဟိုပါပေါ့သုံးပုံနှစ်ပုံလောက်ကရာသီတောက်ကွေးရောက်ကုသပြောက်ကင်းပြီးတော့ဆေးရုံအဆင်သွားပြီပေါ့။
တေဆုံးသူတွေထဲမှာအများစုကယောဂအခန်းရှိပြီးဆေးရုံလာရောက်ကုသတာနောက်ကျတာကြောင့်လို့လဲဆိုပါရစေ။မြန်မာအင်းဒီချင်းအာဆီယံနိုင်ငံချို့မှာလည်းရာသီတောက်ကွေးဖြစ်ပွားမှုများနေတယ်လို့အသေးပြောက်တွေလည်းရှိပါရစေ။မြန်မာနိုင်ငံမှာတော့ကျန်းမာရေးဝန်ကြီးဌာနကရာသီတုပ်ကွေးယောဂကုသဖို့အတွက်အရေးပေါ်ဆေးကုသရေးဖွင့်လှစ်ထားပြီးကုသပေးနေပါတယ်။ဆေးရုံတိုင်းမှာရာသီတုပ်ကွေးကုသဖို့အတွက်ပြင်ဆင်ထားပြီးအချိန်မီကုသနိုင်ရင်အသက်မသေးဆုံးနိုင်တဲ့အတွက်အစိုးရမလုံမှုဒေါခင်ငင်ကြီးကအကြံပြုထားပါတယ်။
ကျွန်တော်ဆေးရုံတိုင်းမှာဆေးရုံကြီးတိုင်းမှာတော့ facility ICU facility အစအကုန်လုံးဒီလူနိုင်တဲ့ပတ်သက်လို့ကုသမှုဆေးဝါးပစ္စည်းအကုန်ထောက်ပံ့ထားပြီးသားဆေးရုံကြီးတိုင်းကဒီလူနာကိုကုသနိုင်တယ်ကောင်းကောင်းကန်ကန်တော့ကုသနိုင်ဒါပေမဲ့လူနာကိုယ်တိုင်ကဆေးရုံစောစောလာဖို့လိုတယ်အဲ့ဒါဆိုတဲ့အခါကျတော့ဒါကတော့ပြည်သူလူထုကိုသိစေချင်တာကတော့ရာသီတုပ်ကွေးယောဂါကတော့ကြောက်စရာမဟုတ်ဘူးဒါပေမဲ့မိမိမှာခုနပြောလို့နောက်ခံယောဂါရှိနေတယ်နာတာရှိယောဂါရှိနေဆိုလို့ချင်းသိချာအသိချာဆေးရုံသိချမ်းသိချာပြတာမယ်အဲ့ဒီလက္ခဏာတွေရှိတယ်ဆိုလို့ချင်းတော့ဆေးရုံတက်ရောက်ကုသမှုအများခံယူရင်တော့အသက်သေဆုံးတဲ့သူမဖြစ်ဘူးပေါ့
ရာသီတုပ်ကွေးယောဂါဆက်ဖြစ်လာပြီဆိုရင်ခန္ဓာကိုယ်ပူချိန်မြင့်တက်လာပြီးနှာရည်ကိုဖျားနာခြင်းမောပန်းအသက်ရှူခြင်းတို့ပြင်ကိုယ်လက်ကိုက်ခဲတဲ့ဝေဒနာတွေပါခံစားလာရပါတယ်။ရာသီတုပ်ကွေးဖြစ်ပွားနေပြီဆိုရင်လူများကြားသွားလာမှုကိုရှောင်ရှားပြီးသွားလာရင်လည်းနှာခေါင်းဆီးတွေအုပ်ထားတင်တယ်လို့ဆရာဝန်တွေကအကြံပြုပါတယ်။ဒါအပြင်ကျန်းမာရေးဝန်ကြီးဌာနအနေနဲ့လည်းရာသီတုပ်ကွေးနဲ့ပတ်သက်ပြီးရှောင်ရင်ဆောင်ရင်ချက်တွေကိုအမြဲမပြတ်ထုတ်ပြန်ပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဩဂုတ်လ19ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုဇက်တိုက်နားဆင်ရမှာပါ။စီးပွားရေးခန္ဓာဘလော့ကာတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကိုယုံကြည်မှုနဲ့ပါဝင်လို့ဆောင်ရတဲ့ပြည်သူ့ကျန်းမာအာဟာရစောင့်ရှောက်မှုရဲ့ကလေးပေါင်းများစွာအသက်ပေါင်းများစွာကိုခင်နိုင်တဲ့အကျိုးကျေးဇူးတွေအတွက်ကိုပို့
ဒေါက်တာဇော်ဝေထူးရဲ့ယုံကြည်ရနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဆုံးစီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။တရုတ်မြန်မာအဓိကကုန်သွယ်ရေးလမ်းမကြီးဖြစ်တဲ့မန္တလေးမူဆယ်လမ်းမကြီးဘော်ကတိုက်ပွဲတွေကြောင့်တံတားတွေပြက်ခဲ့ပြီးတော့ကုန်သွယ်ရေးကလုံးဝနှီးပါပြတ်တောက်သွားပါတယ်။အစိုးရဘက်ကတံတားတွေကိုယာယီအသုံးပြုနိုင်မှုအတွက်အပူတပြင်းစ조사နေပေမဲ့လုံခြုံရေးစိုးရင်ချက်ကြောင့်ကုန်တင်ကားတွေခရီးမဆက်နိုင်ကြသေးပါဘူး။ဒါပေမဲ့တရုတ်နဲ့အဓိကကုန်သွယ်ရေးလမ်းကြောင်းဖြစ်နေတာကြောင့်ဒီလမ်းမကြီးဘော်ကလက်နက်ကင်တိုက်ခိုက်မှုတွေအချိန်တိုအတွင်းအဆုံးသတ်သွားမှာလို့တော့ကုန်သွယ်တွေကမျှော်လင့်နေကြတာပါ။မူဆယ်ကနေဆက်ကုံတဲ့ကြီးဆိုင်းခင်မောင်နဲ့ဆက်သွဲပြီးတော့ဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာမတ်တင်ကြီးထိုက်တင်ပြထားတာနားဆင်ပါရှင
်။အခုကျင်းနဲ့ရောင်းဝယ်ဆိုတာလည်းဒါကုံမှုတော့ပြတ်သွားတာပေါ့နော်။ကျင်းနဲ့ရောင်းဝယ်ဆိုကျွန်တော်တစ်တီးငါတစ်တီးဝလာနေကြတော့ဒီကျင်းကသူကရာတီကျင်းမဟုတ်ဘူးသူအဲ့ဒါကြာဟွာရတော့အချားကတားတယ်ကြတော့ပြတ်သွားတဲ့သဘောဖြစ်သွားတာပေါ့ပြတ်သွားတယ်ဆိုတာကလဲလဲသူကခုံငယ်ကတချို့အရှင်းညုံအသက်ခုံငယ်အားလုံးအဲ့ဒီမှာပဲလမ်းမှာပဲစုပြုံနေတာပေါ့
ပြည်တွင်းကလာတဲ့ဟာတွေလဲလာလို့မရတော့ဘူးဟိုပြည်ဒီကတရုတ်ဘက်ကနေဟိုဘက်သွားတဲ့ဟာတွေလဲဟိုပိတ်မိနေမှာပေါ့နော
်ဒီတရုတ်ဘက်ကအရှင်းညုံနေပေါ့လေနော်အစင်းကုန်အတက်ကုန်တရုတ်ဘက်ကသွားတဲ့ကုန်တွေလည်းသွားလို့မရဘူးတရုတ်ကျွန်တော်တို့ပြည်တွင်းကလာတဲ့ဒီဟာ export ကုန်တွေလည်းလာလို့မရဘူးအခုတော့လမ်းမှာပဲတချို့ကြတော့ဒါဒီမှာအားတိုက်ပွဲဖြစ်နေတယ်ဆိုပြီးနောက်ပြီးတော့ဟွာလေတရားပြတ်နေတယ်ရှိတဲ့နေရာပဲဟွာပေါ့ဥမာတင်ရတဲ့ကုန်ကမတင်တော့ဘူးလေတင်ပြီးရကုန်တွေကလမ်းမှာသွားပြီးတော့တော့ဆယ်တော့တောင်းတင်
ကုန်းစီတိုင်းကိုမိခိုနေကြတဲ့အလုတ်သမားတွေရောသူတို့အလုတ်အကင်အခြေအနေဘယ်လိုရှိပါသလဲရှင
်ဒီညာကြတော့ဘယ်လိုဖြစ်လဲဆိုတော့ကုန်းစီတိုင်းတို့ဒါကိတ်ကုန်းနော်ပို့ကုန်းလုပ်ငန်းနောက်ပြီးရောင်းဝယ်မှုလုပ်ငန်းကိုမိခိုနေရတဲ့ဒါဟောပါပေါ့တိုင်းဝိုင်းနေအလုတ်သမားတွေရတော့ဘာလို့ဆိုတာဟောနားမနားနေရမှာနားနေရတယ်ဆိုတော့တချို့ဝူလာစားနဲ့အလုပ်လုပ်မှားနေကြတော့လားအဲ့ဒါမသိတာဘူးအဲနေစားအလုပ်တော့ကနေမှထိုးနေတယ်လို့ဟောပါဘူးဘောလေးတော့တန်းစားနေကြတော့ဒီချိန်မှာတော့အဲနဲ့အခက်ခဲတော့ယူဆိုင်ရမှာပဲလေ
အခုဒီဟိုဂုတ်တွင်းကတော့တို့ပြင်နေတယ်လို့ပြောပြီးမယ်တခြားဟာလေးတခြားတံတားတွေလည်းမနေ့တုန်းကပဲနှစ်ဆင်းလောက်ထပ်ဖြတ်ခံရတယ်လို့ပြောတော့ဒီအချိန်เนี่ยဘယ်လောက်ကြာမယ်လို့မှန်းထားကြပါသလဲရှင
်အာကတော့ဒီအမေထားရကြတော့ဒီလိုဆက်ပြီးဖြစ်နေတော့မကောင်းတော့လေနော်ကျင်းကြတော့ပေါ့ကျင်းကြတော့တယ်ဆိုတော့သမုံကလည်းဒါကဒီတီတူရဲ့ရောင်းဝယ်ဖောက်ကောင်းမှုပေါ့လေနော်ဒါဒီလမ်းကြောင်းမှာရတော့ဒါအဲ့လိုထိခိုက်တာဒီဒီပဲဆိုတော့ထိခိုက်မှာပေါ့လေနော်အဓိကတော့ဒါအခြေခံဥဒ္ဒစာတွေခြိခိုက်နိုင်တယ်ခြိနိုင်တော့ဒါဒီအခြေအနေကတော့လွန်မြောက်အများဆုံးလွန်မြောက်တာကောင်းပါတယ်ပဲ
အခုဒီအခြေအနေဖြစ်တာအခု15ရက်နေ့လောက်ကစဖြစ်မှာ2ရက်3ရက်ပဲရှိသေးတယ်ဆိုတော့ဒီကုန်းစည်းတိုင်းဒီမှာရောဈေးကွက်ထဲမှာရောတိတိတသာဟိုအခြေအနေဘာများထူးခြားသွားပါလဲရှင
်အဲ့ဒီအခုဒီ export import နဲ့ဆိုင်တဲ့ဒီဈေးကွက်ပေါ့လေနော်ဒီတိတသာကဘယ်လိုဖြစ်လဲဆိုတော့အဲ့တော့လုံးဝဟိုရက်နေတဲ့ပုံစံလေနော်ကုန်းကအဝေးမဟုတ်ဒီတော့ရကုန်းစည်းတိုင်းမျိုးလားရောင်းဝယ်မှုလိုပဲကြည့်လို့မရဘူးလေသူကဒီပြည်တွင်းဖြစ်နေတာဒီနေဆက်မှာလားကတ်ဖြစ်နေတာမဟုတ်ဘူးအဲမျိုးဆဲအလုံးချုပ်နေဒါမှမဟုတ်အထွက်ဟိုဒီပြောရမယ်ဆိုရင်တော့ဝန်တလေးကနေလူတွေကိုစားထွက်ကြတဲ့အတုံးလုံးမျိုးဟာနည်းနည်းဆိုရင်အနည်းရဲ့သူကမျိုးကိုဖြစ်သွားတယ်အဲ့ဒီမှာဒီဒီအကျော်မှာကြီးတဲ့မျိုးကိုစားတောက်နေရတယ်ဒါအတိုင်းဝိုင်းအဖွဲ့ကြီးတွေကတော့အားလုံးပဲဟိုအနေနဲ့ခက်ခဲမှုတွေရှိနေတာပေါ့လေနော်ဘူးကြားနေရတာတော့ဒါနည်းနည်းကုန်စည်လုံးတွေပဲတက်တယ်လို့လို့အဲ့လိုမျိုးတော့ကြားနေရတာ
အခုဒီလက်တလုံးဖြစ်နေတဲ့ဟိုပရိပခကြောင့်ဆရာတို့ဒီကုန်စည်ဒီဈေးခွက်ထဲမှာပေါ့နော်အဓိကအထိနာနေတဲ့ဟိုထူးထူးခြားခြားကုန်စည်တွေများရှိပါသလားဆရာ
ငါအခုကလုံးလုံးဆိုင်ရတော့ကျွန်တော်တို့ဒီပုတ်ကုန်ပေါ့လေနော်ဟုတ်ပုတ်ကုန်မှာရတော့ကျွန်တော်တစ်တီးကနားနေတဲ့အချိန်ဒီချိန်ကတော့ဟိုဟာရေလုံးကငါးငရှင်အဲ့လိုမျိုးတွေကြတော့ဒါနည်းနည်းတော့ထိခိုက်မှုရှိတာပေါ့လေနော်အစားတော့ဒီကလည်းဟိုရှမ်းပြည်ဘက်ပတ်ဟိုဟိုမှာအပြင်ဟိုမိုးကုန်းလမ်းတောင်ကြီးလမ်းကပတ်ပြီးလာတာလည်းရှိတယ်ဒါပေမဲ့ခုဖြစ်စဉ်ကြတော့ဒီဒီမျိုးနဲ့နားတော့ဝိုက်မှာကြတော့เออเนี่ยนะพอจะเราคันเนี่ยล่ะคือตาไปตัดเนี่ยนะแล้วอธิคก็เราจะมีตาเราที่ตะจ้ากงเนี่ยสร้างลงอย่างนี้ปุ๊กกงนี่บ่เลยเนาะฮินดีเนี่ยกุ้ยด้วยแล้วก็ตางาประสวนนี่ปุ๊กกงนี่ตีนกงนี่แล้วที่ประมาณมีคนเนี่ยแหละย้อมไหวพวกอ่ะปีเดียวปีบ่อาดีๆเดี๋ยวนี้ปัดแต่เนี่ยเนี่ยกันซ่าเลยจ้ะရှိခဲ့တာရှိတာပေါ့
အခုလောလောဆယ်မှာရောနေဆက်နဲ့ဒီဘက်နဲ့မူဆယ်နဲ့ဟိုဟိုနိုင်ငံဖြတ်ကျော်ကုံတွယ်မှုอ่ะရောဘယ်လိုအခြေအနေရှိပါလဲဆရာ
လောလောဆယ်နိုင်ငံဖြတ်ကျော်ကုံတွယ်မှုဆိုကုံတွယ်မှုဆိုကုံရှိမှကုံတွယ်ကြတယ်ဆိုတဲ့သဘောရှိတယ်ဒီလောက်ဒီသဘောရှိတော့ဒီမှာကုံကဝင်ဝင်မလားကုံဝင်မလားတော့ဒါလောလောဆယ်တော့ဒါ export import တွေနည်းနည်းရတတ်နေတဲ့သဘောတော့ရှိတာပေါ့
အဲ့တော့အခုလို့ဒီလမ်းတွေပြတ်တောက်နေတဲ့ကုန်စည်စီးဆင်းမှုရပ်တန့်နေတဲ့အနေအထားဆရာတို့ဘယ်လိုခန့်မှန်းထားပါလဲဘယ်လောက်လောက်ကြာသွားနိုင်ပါလဲ
ဒီလမ်းတွေအခုဖြစ်နေတဲ့ဖြစ်စဉ်ကတော့တကယ်လို့တစ်ဖက်နဲ့တစ်ဖက်ကရှော့ပြီးလို့ဆိုရင်တော့လားဆက်ပြီးတော့တိုက်ကြခိုက်ကြမှာပြင်းကြသွားမဲ့သဘောတော့ရှိတာပါလိမ့်မယ်အဲ့မဲ့ဒီလမ်းခရီးပေါ်မှာတိတ်ပြီးတော့လည်းကျင်းကြရွားမယ်ရေရှည်ကြီးဖြစ်သွားမယ်လို့တော့မသိဘူးကဒီဖြစ်စဉ်ကြီးကဒီရက်ပိုင်းထဲမှာပဲကြီးသွားမယ်လို့ထင်ပါတယ်။နေ့ပိုင်းထဲမှာပဲကြီးသွားမှာပါ။ဒီုံတဲ့မြန်မာလမ်းမကြီးတော့ပြီးတော့သေုံမြန်မာနဲ့ကရဲ့ကုန်းတွေမှာဒီလမ်းပေါ်မှာမိခုံနေရလေ။ဒီပေါ်မှာပတ်သက်နေတဲ့ဒီကျွန်တော်တို့ဒီတော့ကျွန်တော်တို့ဟာနိုင်ငံတော်ဆိုးရအောင်လိုက်ဒီကိစ္စအရတော့ဒါရေရှည်ကြီးဆွဲပြီးတော့
မတ်တန်ဂီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ် Samsung ကထုတ်တဲ့ Galaxy Note 10 Smartphone သစ်တွေကိုဩဂုတ်လ23ရက်နေ့မှာဈေးကွက်တင်တော့မှာဖြစ်ပါတယ်အယောင်းအေးနေတဲ့တန်မောကြီးpremium assist smartphone ဈေးကွက်မှာတော့ note stand ဒီဖုန်းသစ်တွေကြောင့်အယောင်းတက်လာမလားဆိုပြီးဈေးကွက်လေ့လာသူတွေကစောင့်ကြည့်နေကြပါတယ် smartphone တွေမှာတည်တာတဲ့စမ်းသစ်တီထွင်မှုတွေတိတ်မရှိတော့ဘူးလို့မြင်နေကြသူတွေကိုဆွဲဆောင်နိုင်မှု note stand ဖုန်းသစ်တွေမှာဘယ်လိုမျိုးထူးခြားမှုတွေပါပါသလဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်
Samsung company ga tuye naw song thau Note 10 smart lakkai phone ni go August la 23 ya ni ma sat tin yaung naw ma phit par de di takha Note 10 a myo sa ri go 6.3 lakh ma ne 6.8 lakh ma so bi ro ma ayue 2 myo ne yaung ma ba Note 10 plus lo name pe tha de po ji de phone ni ga 5G ko yet go chait set thong nai me lo Samsung ga chinya tha ba de phone screen ma myin ya de myin ngwin go po che aung lut tha de lo Note 10 tet ko battery ga 800 kai nong law po cha shi khan me lo pyo tha ba de Samsung Note phone တွေ ਨੇ တွဲ ਤੌਂ ਨੇ digital keyran S Pen ကလည်းအဝေးထိန် remote control လို့သုံးနိုင်အောင်အသစ်ထွင်းထားပါတယ်။ဒါကြောင့် S Pen ကိုကင်ပြီးတော့အဝေးကနေလက်ဟန်ပြပြီးကင်မရာသုံးမလားသချင်းဖွင့်မလားဓာတ်ပုံတွေကြည့်မလားကြိုက်ရာကိုရွေးချယ်နိုင်ကြပါမယ
်။ In Europe the S Pen's always been the number one reason why people are buying the Note device as well as the fact that it's got a large display and powerful.
ဥရောပမှာ Note phone တွေကိုလူတွေဝယ်ကြတဲ့အဓိကအကြောင်းက S Pen တွေကြောင့်ပါ။screen ပိုကြီးတာရယ်ဖုန်းရဲ့ဆွမ်းဆောင်မှုကောင်းတာတွေအကြောင်းလည်းပါပါတယ်။ခုတော့ပထမဆုံးချိန်အရွယ်နှမျိုးနဲ့ Note 10ကိုထုတ်မှာပါ။တချို့တွေက S Pen သုံးရတာကြိုက်ပေမဲ့ဖုန်းကိုပိုပြီးသေးတာလိုချင်ကြတယ်ဆိုတာကိုကျွန်တော်တို့သဘောပေါက်ပါတယ်။ဒါကြောင့်အဲ့လိုလူမျိုးတွေကိုဆွမ်းဆောင်နိုင်ဖို့ပိုသေးတဲ့အရွယ်ကိုပါရောက်မှာဖြစ်ပါတယ်
။ဥရောပဆိုင်ရာ Samsung Mobile ရဲ့ကုန်ပစ္စည်းဆိုင်ရာတာဝန်ခံ Mark Holloway ဖြစ်ပါတယ်။ဖုန်းမျက်နှာပြင်ပေါ်မှာ S Pen နဲ့ကိုရေးချင်ပုံဆွဲချင်တာကိုလည်းရေးနိုင်ဆွဲနိုင်မှာပါ။ Note 10အသစ်မှာAR Duo ဆိုတဲ့ feature အသစ်လည်းထည့်ထားပါတယ်။ဖုန်းအရှိဘက်ကကင်မရာသုံးပြီးတော့ augmented reality နည်းပညာနဲ့ဒီဇိုင်းတွေထွင်နိုင်ဖို့လုပ်ထားတာပါ။ iPhone ရဲ့ S10 မှာလို့နှစ်ချက်ထိုးတဲ့အပေါက်လေးမပါတော့သလိုမြင်ကွင်းကျယ်ဓာတ်ပုံ video ရိုက်နိုင်တဲ့ wide angle lens camera လည်းပါပါတယ်။အနောက်ဘက်မှာဆိုရင်ကင်မရာကစုစုပေါင်း၄ခုတောင်ပါတာပါ။ August လ23ရက်မှာစရောင်းမဲ့ Note 10 smartphone တစ်လုံးကိုဒေါ်လာ950ပေးရမှာဖြစ်ပြီးတော့Note 10 Plus တလုံးကိုတော့ဒေါ်လာ1100ကျမှာပါ 5G ကွန်ရက်ချိတ်နိုင်တဲ့ Note 10 Plus ဈေးကတော့ဒေါ်လာ1300လောက်ကျမှာဖြစ်ပါတယ် Smartphone အသစ်တွေအယောင်မတွက်ဖြစ်နေချိန်မှာ Note 10 ဖုန်းတွေဘလောက်ရောင်းရမလဲဆိုတာကိုလည်းဈေးကွက်မှာစိတ်ဝင်စားနေကြပါတယ် CCS Insight ဈေးကွက်သုံးသပ်တဲ့လုပ်ငန်းကဒီဥက္ကဋ္ဌ Marina Kotchiva ကခုနောက်ပိုင်းလူတော်တော်များများကဖုန်းသက်လဲဖို့တိတ်ဆိတ်မဝင်စားကြတော့ဘူးလို့သုံးသပ်ပါတယ
် Every new device offers something newAnd the innovation in mobile phones hasn't stopped. What's happened is that it's hard for people to
PC တစ်တိုင်းမှာတော့အသစ်စမ်းတွေပါလာပါပဲ။ဖုန်းသစ်တွေစမ်းသစ်တီထွင်တာကတော့ရက်မတော်ပါဘူး။ခက်ကြာကဖုန်းသစ်တွေကအရင်တစ်နှစ်နှစ်နှစ်လောက်ကတည်းကထုတ်ပြီးသားဖုန်းတွေနဲ့အမြင်သိပ်မကွာတော့ဘယ်လောက်ထူးသွားသလဲဆိုတာကိုလူတွေကသိတ်သတိမထားမိကြတော့တာပါ။ဖုန်းသစ်တွေမှာအသစ်အစမ်းမပါဘူးလို့မြင်လာကြပါတယ်။ Software update တွေကလည်းရှိနေတော့ကိုယ်သုံးနေတဲ့ဖုန်းကိုဖုန်းသစ်နဲ့လဲသုံးဖို့တိတ်ဆိတ်မဝင်စားကြတော့ပါဘူး။
Samsung ရဲ့ Note 10 ဖုန်းသစ်တွေက 5G ကွန်ရက်ချိတ်နိုင်မှရဲ့ကင်မရာပိုကောင်းလာတာရဲ့ကြောင့်ဖုန်းဝင်သူတွေကိုပိုဆွဲဆောင်နိုင်မယ်လို့ Samsung ကမျှော်လင့်နေပါတယ်။ American နဲ့တရုတ်နိုင်ငံသားဖြစ်နေတဲ့ကုန်သွယ်ရေးပြဿနာတွေကြောင့်တရုတ်က Huawei နည်းပညာလုပ်ငန်းကြီးထိခိုက်နေချိန်မှာပြိုင်ဘက် Samsung က Note 10 ဖုန်းသစ်တွေနဲ့အမျက်ထုတ်နိုင်မယ်လို့လည်းခန့်မှန်းကြပါတယ်။ဗီဒီယိုနဲ့ဓာတ်ပုံတွေအရေးအသွေးကောင်းအောင်ရှိုင်းနိုင်ဖို့အသားပေးထားတဲ့ Huawei ဖုန်းတွေကြောင့် Smartphone ဈေးကွက်မှာ Samsung ပြီးရင် Huawei ကဒုတိယနေရာမှာလိုက်နေတာပါ။ဈေးကွက်ထဲမှာတန်ဖိုးနဲ့ smartphone မျိုးတွေအယောင်းသွက်ပေမဲ့ဒေါ်လာ1000ချီလောက်ပေးရတဲ့ premium အဆင့် smartphone တွေကတော့ဘယ်တစ်စိတ်ပဲဖြစ်ဖြစ်အယောင်းတက်နေပါတယ်။ဈေးကြီးပေးဝယ်ထားရတဲ့ဖုန်းတွေကိုလူတွေကလွယ်လွယ်နဲ့လဲမကင်ကြတော့တာနဲ့ပတ်သက်လို့ Marina ကအခုလိုထောက်ပြပါတယ
်။ And there are two main reasons for that. One is the slowdown of this perceived innovation. Again, innovation hasn't stoppedBut the perception of innovation
အဓိကအကြောင်းကတော့နှစ်ချက်ရှိပါတယ်။တစ်ချက်ကတိတိသာသာထူးထွားတဲ့တီထွင်မှုအသစ်တွေရှိတယ်လို့သိမမြင်ကြတော့ပါဘူး။တကယ်ကတော့စမ်းသစ်တီထွင်မှုတွေကရက်မသွားပါဘူး။ဒါပေမဲ့လူတွေရဲ့အမြင်မှာသိမ်မထူးဘူးလို့မြင်ကြတော့လက်ရှိကင်နေတဲ့ဖုန်းတွေကိုပြောင်းမသုံးနိုင်ကြပါဘူး။နောက်တစ်ချက်ကတော့ဈေးပါ။ Premium အဆင့်ဖုန်းသစ်တွေရဲ့ဈေးကမသေးပါဘူး။ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာဈေးတွေပိုးပိုကြီးလာတာကြောင့်ဈေးကွက်မှာအယောင်မတွက်လာပါဘူး။
ဒီလိုအခြေအနေမျိုးမှာ Samsung က Premium အဆင့် Note 10 smartphone တွေကိုဈေးကွက်တင်တာဖြစ်ပါတယ်။နည်းပညာဆိုင်ရာပစ္စည်းတွေကိုသုံးသပ်တဲ့ CNET Online website ရဲ့အကြီးတန်း editor Dan Ackerman ကတော့ Samsung ထုတ် smartphone တွေတိတိသားသားထူးခြားလာတယ်လို့ပြောပါတယ်
။ For the last couple of years Samsung products especially their phones they've improved they've been incremental steps they may be
ဒီရတဲ့နှစ်နှစ်နှစ်အတွင်း Samsung ထုတ်ပစ္စည်းတွေအထူးသဖြင့် phone တွေတိုးတက်လာပါတယ်။ဖြည်းဖြည်းချင်းတိုးတက်လာတာပါ။နောက်ဖုန်းတွေနဲ့ပတ်သက်လို့ရင်ကပြဿနာတွေရှိကြတော့ Samsung ကုမ္ပဏီကမဖြစ်မနေထူအောင်လုပ်ရမယ်လို့သဘောထားတယ်ထင်ပါတယ်။လွန်ခဲ့တဲ့နှစ်ပိုင်းတွေတုန်းကသူ့ဖုန်းတွေမှာဘက်ထရီပြဿနာတွေရှိခဲ့ပါတယ်။ ထွက်မယ်လို့ကြော်ညာထားတဲ့ Galaxy 4 ခေါက်ဖုံးတွေရဲ့ screen နဲ့ပတ်သက်လို့လည်းခောက်တဲ့နေရာမှာပြဿနာရှိတယ်ဆိုပြီးအစမ်းသုံးခွင့်ရသူတွေကပြောကြလို့မထုတ်သေးပဲရက်ရွှေ့လိုက်ပါတယ်။စောင်းဥပေါက်တော့ထွက်မယ်လို့ထင်ပါတယ်။တကယ်ထွက်လာရင်တော့တကယ်ကိုထူးခြားတဲ့တီထွင်စမ်းသစ်မှုဖြစ်မှာပါ။
စက်တဘာမှာရောင်းမယ်လို့ကြေညာထားတဲ့ခေါက်ဖုံးတွေကိုဈေးကွက်မတင်နိုင်သေးခင်မှာ Samsung ကဒီနှစ်ဒုတိယပိုင်းစရောင်းမဲ့ Note 10 ဖုန်းတွေကသူတို့ကုမ္ပဏီအတွက်အရေးကြီးဆုံးကုန်ပစ္စည်းလို့ပြောနိုင်ပါတယ်။ဖုန်းဒီဇိုင်းကတိတိတတ်တာမထူးကြပေမဲ့အထဲမှာထူးခြားချက်တွေရှိနေတယ်လို့ Dan Ackerman ကပြောပါတယ
်။ At this point in phone development we've kind of hit a plateau in terms of design and features everything.
တော့ဆယ်မှာတော့ဖုန်းပုံစံဒီဇိုင်းနဲ့ပတ်သက်လို့ပုံသစ်တွေထွက်မလာပဲတန့်နေပါတယ်။ဒါကြောင့်သူများတဲ့ထူးနေဖို့ဆိုရင်အသေးပွဲလေးပဲဖြစ်ဖြစ်စမ်းနေဖို့လိုပါတယ်။အခု Note 10 အသစ်မှာတော့ S Pen Digital ခဲတံကအဝေးထင်း Remote Control လို့လည်းသုံးလို့ရမယ်ဆိုတော့တော်တော်လေးအသုံးဝင်မယ်ထင်ပါတယ်။ထူးသဖြင့်သုံးချောင်းထောက် Tripod သုံးပြီး Video ရိုက်တဲ့သူမျိုးဆိုအဝေးကနေဒီခဲတံသုံးပြီးနှီးကပ် Zoom ဆွဲတာမျိုး Video ကနေဓာတ်ပုံရိုက်ဖို့ပြောင်းတာမျိုးလုပ်နိုင်ပါလိမ့်မယ်။နောက်တစ်ခုကပိုကြီးတဲ့အမျိုးအစားမှာ 5G ကွန်ရက်နဲ့ချိန်နိုင်မယ်ဆိုတဲ့အချက်ကလည်းထူးပါတယ်။5G အဆင့်သုံးနိုင်မယ်ဆိုတဲ့ဖုန်းမျိုးကတိတ်နေပါသေးတယ်။ကျွန်တော်အနေနဲ့တော့နောင်ကျရင်လိုမှဖြစ်ပေမဲ့လောလောဆယ်တော့မလိုသေးပါဘူး။ဒါပေမဲ့ဘာမဆိုရှေ့ပြေးနေချင်သူမျိုးကတော့ 5G ဖုန်းပထမဆုံးကိုင်နေဆိုတာမျိုးဖြစ်ချင်လို့ကိုင်ကြပါလိမ့်မယ်
။ Apple ကလည်းမကြခင်မှာ iPhone အသစ်ထွက်မယ်လို့ဈေးကွက်လေးလာသူတွေကပြောပါတယ်။ဒါပေမဲ့ 5G ကိုရက်ချိန်နိုင်တဲ့ဖုန်းမျိုးတော့မဟုတ်သေးပါဘူး။လောလောဆယ်မှာတော့ပိုသေးတဲ့အရွယ်ပါဝယ်နိုင်မဲ့ Samsung ရဲ့ Note 10 smartphone တွေကpremium အဆင့်ဖုန်းအယောင်ဈေးကွက်မှာအယောင်တက်လာမလားဆိုတာဈေးကွက်လေးလာသူတွေစောင့်ကြည့်နေကြပါတယ
်အပတ်စဉ်တနင်္လာညတိုင်းတင်ဆက်ပေးနေတဲ့မဆုမြတ်မုံရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မရေတနာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်
လာပါစေအားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစီဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့တရုတ်ပြည်မှာပြတဲ့စည်ရင်မှုတိုက်ဖြတ်ရင်မှတ်တမ်းရုပ်မြင်သံကြားစီစဉ်ပြီးတော့ Victoria Secret အတွင်းခံကုမ္ပဏီကပထမအဦးဆုံးခန့်လိုက်တဲ့လိန်ပြောင်း model ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ်ပြည်နိုင်ငံကလူငယ်လူရွယ်ကျေးလက်တာဝန်ရှိသူတွေဟာစီးရဲမိသားစုတွေကိုအကူအညီပေးနိုင်ဖို့အားကြလေးစားစရာတွေလုပ်ခဲ့တယ်လို့ Voice of the Frontline China's War on Poverty တရုတ်ပြည်ကစီးရဲမွေးတင်မှုတိုက်ဖြတ်ရေးကြောင့်မှတ်တမ်းရုပ်ရှင်အစီအစဉ်တင်ဆက်တဲ့ Robert Kun ကပြောသွားပါ
တယ် taken care of and you know the family we went to was extremely poor the outhouse was there and you saw that and you know the things that are
CGTN နဲ့ PBS ဆိုကြတို့ကတင်ဆက်တဲ့အိမ်မှတ်တမ်းရုပ်ရှင်ကို2019ဇူလိုင်လ30ရက်နေ့ကအမေရိကန်ပြည်အောင်စုမှာပထမအဦးဆုံးအချိန်ပြသသွားခဲ့တာပါတရုတ်ပြည်ရဲ့စီးရဲမှုတိုက်ဖြစ်ရေးလုပ်ငန်းတွေတဲ့ကိုထက်ထဲဝင်ဝင်ရုပ်သံအစီအစဉ်တစ်ခုဖြစ်နေအမေရိကန်ရုပ်သံလိုင်းကနေရိုက်ကူးပြသတာဒါပထမအဦးဆုံးအချိန်ဖြစ်ပါလိမ့်မယ် CGTN ရုပ်သံလိုင်းနဲ့ဒီအစီအစဉ်ကိုတင်ဆက်တဲ့ Robert Kun မေးမြန်းခဲ့မှာတော့တရုတ်နိုင်ငံအနောက်တောင်ဘက်ကွေကျုံပြည်နယ်မှာသူရိုက်ကူးရေးလုပ်တော့အမတ်တရဖြစ်စရာအတွေ့အကြုံတွေကို Mr. Robert Kun ကပြောပြထားတာပါကျေးလက်ဒေသတာဝန်ရှိသူတဦးရဲ့စိုက်ကယ်နောက်လိုက်ပြီးတော့စင်စင်ရဲရဲနေနေကြရတဲ့တရုတ်ကျေးလက်ဒေသကိုသူရောက်ခဲ့တာလို့အဲ့ဒီမှာပြောပြပါတယ်ကွေကျုံပြည်နယ်ကကျေးလက်နေပြည်သူတွေကိုစီးရဲမှုတိုက်ဖြတ်ရေးအစီအစဉ်အောက်မှာတရုတ်အစိုးရကစောက်ပေးထားတဲ့နေရာတွေကိုပြောင်းရွှေ့ဖို့လုပ်ပေးတာတွေသူမြင်ခဲ့ရပါတယ်တဲ့အဲ့မှာလူနေမှုစနစ်ပို့ပြီးတော့ကောင်းကောင်းမွန်မွန်ဖြစ်မယ်ဆိုပေမဲ့လည်းတချို့ကမပြောင်းချင်ကြပါဘူး။ခုနပြောသလိုပဲတရုတ်ကျေးလက်တာဝန်ရှိသူတို့ရဲ့စိုက်ကယ်နောက်ကလိုက်ပြီးတော့ကျေးလက်ဒေတာလမ်းကျန်းတွေကိုမောင်းပြီးအဲ့ဒီဒေတာကန်တွေကိုတွားရောက်တွေ့ဆုံနောက်ပြီးရွှေပြောင်းပေးလို့စီယုံဆောင်ရွက်တာတွေကိုဒီ Robert Kun ကလိုက်ပြီးတော့မှတ်တမ်းယူရိုက်ကူးခဲ့တာပါ။စီးရဲတဲ့မိသားစုတွေအားလုံးကိုကြည့်ရှုဆောင်ရွက်ဖို့တာဝန်ရှိသူတွေအဲ့ဒီကျေးလက်ဒေတာတွေစီထိတွားရောက်ကြရပါတယ်။အဲ့ဒီမိသားစုတွေဟာအတော့ကိုချုပ်တဲကြတာပါ။အပြင်မှာဆောက်ထားတာတွေကတွေ့ရတဲ့အတိုင်းပဲလေအဲ့ရအမျိုးသမီးကိုကြည့်ပါသူတို့မှာရှိတာလေးကမဖြစ်စလောက်ဒါပေမဲ့လေသူတို့ဘဝကိုသူတို့ရအောင်ရက်တည်ရကြပါတယ်လို့ Robert Kun ကပြောသွားပါရင်စီးရဲမှုတိုက်ဖြတ်ရေးလုပ်ငန်းတွေအခုညီပေးနေတဲ့လူငယ်လူရွယ်အမျိုးသားအမျိုးသမီးလေးတွေသူတို့အများစုကမြို့တွေပေါ်မှာချီးပြင်းလာပြီမလဲဒီချေးလက်ဒေသထိသွားရောက်ပြီးတော့အခုညီပေးနေကြတဲ့ပုံမှာတော့ Mr. Kun ကအတော်လေးအားကျလေးစားစရာဖြစ်ခဲ့ရပါတယ်တဲ့
Officials who are dedicated to helping them and when I first started that to learn about it
တို့လေးတွေငယ်ရွယ်တဲ့အရာရှိတွေဖြစ်ပေမဲ့ဒီလိုမျိုးဆင်းရဲသားတွေကိုအကူအညီပေးဖို့စိတ်ပိုင်းဖြတ်ဆောင်ရွက်တာတွေဟာကျွန်တော်အတွက်အတော်ကိုအထင်ကြီးလေးစားစရာဖြစ်စေတယ်လို့ပြောပါတယ်။သူပထမအဦးဆုံးလေးလာတော့ကသူတို့တွေကတချို့နဲ့တွေ့ရတဲ့အခါမှာအဲ့ဒီကအမျိုးသားအမျိုးသမီးလေးတွေကအသက်20ကျော်ကျော်လောက်ပဲရှိကြတာအများစုကမြို့ကြီးတွေကပါ။လူငယ်တွေဖြစ်ကြတော့အစိုးရဌာနတွေမှာအောက်ခြေအဆင့်တာဝန်ရှိသူတွေပေါ့တဲ့။သူတို့ရွာတွေကိုဆင်းရင်တစ်ပတ်နှစ်ပတ်ပြီးရင်ပြန်လည်ကြလိမ့်မယ်လို့ကျွန်တော်ထင်ခဲ့တာ။ဒါမှလည်းပဲဟုတ်မလဲ။ဒီမျိုးသားမျိုးသမီးလေးတွေဟာနှစ်နှစ်အပြည့်ပုံမှန်အားဖြင့်အိမ်မှာအလုပ်လုပ်ကြရပါတယ်လို့မစ္စတာခွန်းကပြောသွားခဲ့ပါတယ်။ကမ္ဘာနိုင်ငံပေါင်း100ကျော်မှာကြီးလို့ရတဲ့ဒီမှတ်တမ်းရုပ်တံကိုအများကချီးကျူးကြပြီးတော့ဒီကွာလုံးအတိုင်းအတာနဲ့ဆိုရင်တော့တပတ်လောက်အချိန်တွင်မှာပဲကြီးရှုတဲ့သူပေါင်း6တန်းကျော်သွားခဲ့ပါတယ်ရှင်။ I'll have my own yacht. I'll have my own လိန်တို့ချစ်သူတွေရဲ့အခွင့်အရေးအများနဲ့တန်းတူရရှိဖို့ကြိုးစားလာကြတာတွေအချိန်မြင့်လာတဲ့အလျောက်အခုလည်း American Fashion အတွင်းရန်တစ်စိတ်ဖြစ်တဲ့ Victoria's Secret အတွင်းရန်ကုမ္ပဏီဟာလိန်ပြောင်းထားတဲ့ model တယောက်ကိုပထမဦးဆုံးငှားရမ်းလိုက်ပါတယ် Victoria's Secret ထိတ်တန်းရရှိတယောက်ကလိန်ပြောင်းထားတဲ့အမျိုးသမီးတွေအတွက်သူတို့ထုတ်တဲ့ကုန်ပစ္စည်းတွေမရှိဘူးဆိုတာမျိုးပြောလိုက်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူအကြီးအကျယ်ပြန်တောင်းပန်ရပြီးတဲ့နောက်မှာအခုလိန်ပြောင်း model မလေးကိုငှားလိုက်တာဖြစ်ပါတယ်Valentina Sampio ဟာ Brazil နယ်ပယ်ဖြစ်ပြီး VS Pink ကြော်ညာတွေမှာပါရလို့သူ့လိုပဲလိန်ပြောင်းမင်းသမီးတယောက်ဖြစ်တဲ့ Lavrinkoska သူ့ရဲ့ဓာတ်ပုံအောင်မှာ wow finally နောက်ဆုံးတော့ဖြစ်လာပါပြီဆိုပြီးတော့သွားရထားတာတွေ့ရပါတယ် Victoria's Secret ရဲ့နာမည်ကြီး fashion show မှာလိန်ပြောင်းထားသူတွေဘာလို့မပါလဲဆိုရင်သူတို့ show ကတကယ်ကိုစိတ်ကူးရင်ဆန်တဲ့စမ်းချင်လာပါတဲ့ show ဖြစ်လို့ပဲဆိုပြီးတော့ Victoria's Secret ရဲ့ဈေးကွက်တာဝန်ခံက Vogue Fashion Magazine မှာပြောသွားလို့ဝေဖန်တဲ့တွေအကြီးအကျယ်ထွက်ခဲ့တာဖြစ်ပါတယ်ရှင်ဒီတက်တော့တရင်တော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own
yacht. I'll have my own မေးတရာကျော်စီစဉ်တင်ဆက်ခဲ့တဲ့တတ်တက်ရောက်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သူယုံကြည်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမှာမှာတော့ဒေါက်တာဇော်ဝေထူးသူဘာကိုယုံကြည်တယ်လဲဆိုတာပြောပြထားပါတယ်။မမိုးဖြူစီစဉ်တင်ဆက်ထားပါတယ်ရှင
်အတွင်းနဲ့တချို့ကိုပဲပြန်ပြောပြဖို့စဉ်းစားမိပါတယ်။ပထမဆုံးအနေနဲ့စဉ်းစားမိတာကကျွန်တော်လှုပ်တင်ဆရာဝန်ဘွားတော်ကအဖြစ်ပြက်ကလေးတစ်ခုပါ။ဒီနေ့မှာပြင်းထန်တဲ့အာရချွတ်တဲ့မှုယောဂဝေဒနာခံစားနေရတဲ့ကလေးတစ်ယောက်ဆီကိုရောက်လာပါတယ်။အဲ့ဒီအချိန်မျိုးမြင်ရတော့ဘလောက်ချိန်နေဆိုးနေတဲ့ကလေးတွေအပြင်မှာဘလောက်များရှိနေလိုက်မလဲ။ဒီကလေးရောဆီကိုဆင်းသွားပြီးတဲ့နောက်အာရပြေအောင်စားစရာမရှိရင်ဘလို့လုံးများပြန်ကောင်းမှမလဲ။ဒီလိုကလေးပေါင်းများစွာကိုဆေးရုံရောက်လာတော့မှဆေးကူရတာမျိုးမဟုတ်ပဲချိုတင်ပြီးကူညီခဲ့တဲ့ပေးနိုင်တဲ့နေရာမှာဆိုရင်သိကောင်းပါပဲလို့တွေးခဲ့မိတယ်။အဲ့လိုတွေးအဲ့လိုယုံကြည်ချက်တွေနဲ့ပဲကျွန်တော်ကုလသမဂ္ဂအဖွဲ့အစည်းမှာအလုပ်လုပ်ဖြစ်ခဲ့ပါတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ်မှာပြည်ခင်များနဲ့ကလေးများအတွက်အာဟာရအစီအစဉ် HIV TB ဝေဒနာရှင်များနဲ့သူတို့ရဲ့မိသားစုတွေအတွက်အာရစီစင်တွေမှာအလုပ်လုပ်နေတော့2008ခုနှစ်နာဂစ်မွန်တိုင်းတိုက်တော့အရေးပေါ်ကူညီခဲ့တဲ့အတွက်ကိုအွန်လိုင်းတိုက်ပြီး3ရက်အတွင်းမှာ ARI ခံကိုဆင်းခဲ့ပါတယ်။အတိဒုက္ခအလွန်ရောက်နေတဲ့လူတွေမှာစားစရာအစာအာဟာရလုံးဝပြတ်တောက်နေပါပြီ။အစာအာဟာရရရှိဖို့ကအဲ့ဒီချိန်မှာအလွန်အလွန်ကိုအရေးတကြီးလိုအပ်နေခဲ့ပါတယ်။ကုလသမဂ္ဂရဲ့လူရန်မှုနဲ့အရင်နဲ့စားနိုင်တဲ့အရေးပေါ်အာဟာရတုတ်တွေနောက်ကလေးတွေအတွက်အာဟာရမြင့်ဘစ်ကစ်တွေနဲ့စံတန်းချိန်ပေါင်းများစွာကိုလူများလက်ထဲရောက်အရေးပေါ်စီစဉ်ဝင်ကပြနိုင်ခဲ့ပါတယ်။အဲဒီအချိန်ဒီတုန်းကဆိုရင်နေ့တိုင်းကမနေ့9နာရီခွဲလောက်ကနေညသကောင်ကျော်လောက်ထိမနာတမ်းကျွန်တော်တို့တွေလုပ်ခဲ့ကြပြီးမဲ့မမောနိုင်ပါဘူး။ဖာရရဲ့တက်ဆက်ကိုဘယ်လောက်ထိအရေးပါလဲဆိုတော့ကိုရိရင်နဲ့ဒီပြင်ခံစားခဲ့ရတယ်လို့ကိုနိုင်ငံသားလူပေါင်းများစွာထိခိုက်ခံစားရတဲ့အချိန်တ
တို့အလိုအဆောင်ချိန်မှာကိုတက်နိုင်တဲ့နေရာကဏ္ဍလေးကနေကူညီပေးနိုင်ခဲ့တဲ့ကိုရတီချက်ကိုလည်းကြုံကြည်အမှတ်ရနိုင်မိပါတယ်။နောက်အမှတ်ရမိတာတစ်ခုကကျွန်တော်ကုလသမဂ္ဂကလေးများရဲ့ပုံငွေအဖွဲ့မှလုပ်တော့တနိုင်ငံလုံးတိုင်းတာနဲ့ဆောင်ရွက်တဲ့ဖာရာစီစဉ်များကိုဆောင်ရွက်ရင်းနဲ့ပုပ္ပဟနီကရွာလေးတရွာမှာဆိုရင်သာသမီ9ယောက်မွေးဖွားခဲ့တဲ့မိခင်တယောက်ကပထမကလေး4ဦးစလုံးကပငယ်နာယောဂနဲ့တည်ဆုံးခဲ့ရပြီးတော့နောက်ဆုံးကိုဝင်ကြတော့မှကိုဝင်ဆောင်အာဟာရဆောင်ရှားမှုအစီအစဉ်ရပေးတဲ့ဗီတာမင် B1 ဆေးကြားလေးတွေတောက်ရပြီးအဲ့ဒီကလေးကြတော့မှပဲ B1 ချို့တဲ့ပငယ်နာယောဂနဲ့မတည်ပဲအသက်ရှင်နေတဲ့အကြောင်းကိုကျေးဇူးတင်ပြောပြတာကြုံခဲ့ရပါတယ်။အဲ့ဒီတော့ကိုယုံကြည်မှုနဲ့ပါဝင်လို့ဆောင်ခဲ့တဲ့ပြည်သူ့ကျန်းမာအာဟာရဆောင်ရှားမှုရဲ့ကလေးပေါင်းများစွာအသက်ပေါင်းများစွာကိုခေနိုင်တဲ့အကျိုးကျေးဇူးတွေအတွက်ကိုပို့ပြီးတော့ယုံကြည်အားတက်စေခဲ့ပါတယ်။နောက်မြင်မိတာတကူကတော့တက်ကြီးရွယ်ဝများဘွားနဲ့ပတ်သက်ပြီးတော့ပါမင်းဝင်းမချာနိုင်တော့တဲ့တက်ကြီးရွယ်ဝတွေအနေနဲ့ American ပြည်တော်စုမှာဆိုရင်တက်ကြီးရွယ်ဝများအတွက်အာဟာရစီစဉ်အောင်မှာစားစာအာဟာရအတွက်လူကုန်ဒိက္ခာရှိစွာလေးနေနိုင်ကြပါတယ်အချို့အားဖြင့်ပြောရမယ်ဆိုရင်တော့နောက်မွေးဖွားလာမယ့်မျိုးဆက်လေးတွေကြရင်သူ့ဘွားအစအမိဝမ်းနှမ်းမှာခဲရအာဟာရမပြည့်စုံတဲ့အမိဝမ်းချတိုင်းမျိုးကိုအချို့ဆုံးရစီစဉ်တော့ပါဘူးအလားတူပဲနေဝင်စည်းစာရွယ်ထောက်ပံ့မဲ့နေတဲ့အဖိုးအဖွားတွေကိုလည်းအသက်ဆက်ဖို့အစာအာဟာရလေးတစ်နက်စာအတွက်နောက်ဆုံးချိန်ထိနေ့စဉ်နဲ့အမျှခိုးရမယ်နေတဲ့ဘဝရင်းမဖြစ်နေစေချင်တော့ပါဘူး။ဆယ်စုနှစ်ခုနှစ်ခု၈ခုလောက်ပဲအများဆုံးနေထိုင်ခွင့်ရရှိထားကြတဲ့လူဘဝခဏမှာနေရာအသီးသီးမှာလုံဆောင်နိုင်စွာရှိနေကြတဲ့သူတွေအနေနဲ့လည်းလူသားအလုံးရဲ့အသက်အတွက်အရေးကြီးလာတဲ့အာဟာရနဲ့အဲ့ဒီအတွက်လူကုန်ဒိက္ခာရှိစွာအသက်ရှင်နေပါနိုင်မယ့်အစီအစဉ်လေးတွေကိုမိမိတို့နဲ့ထပ်တူသဘောထားပြီးစိတ်ကောင်းနှလုံးကောင်းနဲ့မေတ္တာတစ္ဆာအပြင်နဲ့ပါဝင်လှူဆောင်ပေးနိုင်ကြမယ်ဆိုရင်ကျွန်တော်တို့အားလုံးရဲ့အိမ်မက်ဖြစ်တဲ့ကျမ်းမာတဲ့လူကုန်ဒိက္ခရှိစွာနေနိုင်တဲ့မင်္ဂလာတရားနဲ့ပြည့်စုံတဲ့မြမလူကောင်တစ်ခုဖြစ်လာဖို့အထောက်အပံ့ဖြစ်လို့ရှိကြလို့ကျွန်တော်ပြောပါမယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြီးဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ဖုန်းနံပါတ် 1-239-382-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းတလှည့်ကြီးညာပေးပါအောင်ရှင်
ဥရောပသမဂ္ဂ EU ရဲ့တံခါးရေးရှိမှုကိုချုပ်ပေါက်တဲ့ဆိုပြီးဂျီဘရိုတာဒေသမှာဖန်ထားတဲ့ Iran United တင်မောဟာတနင်္လာနေ့မှာဂျီဘရိုတာကနေပြန်ထွက်သွားပါပြီ။ဆီးရီးယားကိုရေနံပို့တယ်ဆိုတဲ့တန်တရားနဲ့ဖန်ထားတဲ့တင်မောကိုလွှဲပြောင်းပြီးဖို့အမေရိကန်ကအချင်းချင်းပန်ကြားတာကိုဗြိတိသျှပိုင်းဂျီဘရိုတာဒေသတရားရုံးချုပ်ကပယ်ချပြီးတဲ့နောက်အခုလိုတင်မောပြန်ထွက်ခွင့်ကျသွားတာပါ။ဆူဒန်သမ္မတဟောင်းဦးမော်အယ်ဘရှီအပေါ်အချင်းပြတ်ချဆောင်မှုဆိုင်ရာဆွေးဆက်တွေနဲ့ခါတုံမျိုးတို့ကတရားရုံးတစ်ခုမှာဒီကနေ့စပြီးရုံးထုတ်ဆစ်ဆေးပါတယ်။နေ့30ကြာအတိုင်းပြူကိုအုပ်ချုပ်ခဲ့ပြီးပြီးခဲ့တဲ့ AB လမှာစစ်ဖက်ခေါင်းဆောင်တွေကအာဏာသိမ်းဖျောက်ချုပ်လိုက်ဖျောက်ချလိုက်တဲ့သမရဘက်ရှိယားဟာနိုင်ငံငွေကြေးပိုင်ဆိုင်မှုလက်ဆောင်တွေကိုဥပဒေနဲ့အညီမဟုတ်ဘဲလက်ခံရယူခဲ့မှုဆိုင်ရာဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါ။ဆော်ဒီအာရေဗျစီကနေဒေါ်လာတန်ပေါင်းများစွာလက်ခံရယူခဲ့တယ်လို့စုံစမ်းစစ်ဆေးရေးမှုတွေကိုဘက်ရှိယားကပြောခဲ့တဲ့အကြောင်းစုံစမ်းစစ်ဆေးသူတူကတရားရုံးမှာရှောက်ထားပါတယ်။တရုတ်နည်းပညာကော်မတီကြီးဖြစ်တဲ့ Huawei နဲ့စီးပွားရေးမလုပ်ဖို့အမေရိကန်လုပ်ငန်းတွေကိုတားဆီးကန့်သတ်ထားတာကိုအမေရိကန်ဆိုရကနောက်ထပ်ရပ်ပေါင်း90ထပ်ပြီးဆိုင်းငံ့ထားလိုက်ပါတယ်။ဒါပေမဲ့ Huawei ရဲ့ကော်မတီခွဲလေးဒါဇင်နီးပါးကိုတော့ပိတ်ပင်တဲ့စီးရင်ထဲမှာထပ်ထည့်လိုက်ပါတယ်။အမေရိကန်ကုန်သုံးဆွဲသူတွေအနေနဲ့ Huawei ပစ္စည်းတွေကိုဆက်မသုံးဖို့တိုက်တွန်းထားချိန်မှာပဲအခုအပြောင်းအလဲခက်ခဲတိုက်ခိုက်မှုတွေမဖြစ်အောင်အချိန်ပိုလိုတာတိမတ်ပြည့်တဲ့အတွက်အချိန်ထပ်ပေးတာလို့ကုသရေးဝန်ကြီးဝန်ကြီး Weber Ross ကပြောပါတယ်။စီရောက်စမှုတွေကျူးလွန်တယ်လို့ဆွဆွဲခံထားတဲ့သတိလင်္ကာဘူဂျိုတူးကိုသတိလင်္ကာကြီးတဲ့ဦးစီးချုပ်ဖြစ်သမရကခန့်အပ်လိုက်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့အီဒန်ဥတုကူဖြစ်ပါတယ်ရှင်။ကျမကစုမောမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.